Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်ဆိုင်ရဲ့2024ခုနှစ်ဇွန်လ9ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလမ်းမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုကရောယူသံဖြစ်နေပါ VOA ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
ကာဇာမှာအစ္စရေးလီကျောင်းတိုက်ခိုက်မှုအတွင်းကုလသမဂ္ဂစာတင်ကျောင်းကိုထိမှန်ပြီးလူ33ဦးထပ်မံတေဆုံးခဲ့ပါတယ်။အမေရိကန်ရဲ့နေတိုးမဟာမိတ်တွေအနေနဲ့ယူကရိန်းကိုပစ်ပယ်မထားဘဲအထောက်အကူတွေဆက်ပေးသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ရခိုင်နယ်စကိုင်းအပါအဝင်မြန်မာနိုင်ငံသလွားမှာအရက်အသားတွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခံရတဲ့သတင်းတွေအပေါ်ကုလသမဂ္ဂကအဝေဖန်ရှုံချပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့ဒီရှမ်းမြောက်ပိုင်းမှာ KIA ကချင်တပ်ဖွဲ့ကအုတ်ချုပ်ရေးထူထောင်လိုက်တဲ့အကြောင်းနဲ့တရုတ်နိုင်ငံက TNMN လူထုအုံကြောင်မှု35နှစ်မြောက်နှစ်ပတ်လည်သုံးသက်ချက်စရာလေးနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ဂါဇာလေပိုင်းမှာရှိတဲ့ကုလသမဂ္ဂစာသင်ကျောင်းကိုကျတဲ့ပရင်းနေမှာအစ္စရေးစစ်တပ်ကလေကျောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး33ယောက်သေဆုံးရတယ်လို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။အစ္စရေးကာကွယ်ရေးဌာနကတော့အစ္စရေးကိုအောက်တိုဘာ9ရက်တိုက်ခိုက်မှုမှာပါဝင်သူတွေဟာဒီကျောင်းကိုသူတို့ခိုးလုံရနေရဖြစ်သုံးပြီးအကြမ်းဖက်မှုတွေဒီနေရာကညှဉ်းချလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဟာမတ်စ်သတင်းမီဒီယာရုံးကတော့အစ္စရေးရဲ့ကြေညာချက်ထုတ်ပြန်မှုကိုညှင်းဆို့လိုက်ပြီးအစ္စရေးတပ်တွေဟာအိုးအိမ်ပြောင်းရွှေ့နေသူတွေအပေါ်မှာရက်စက်တဲ့ရာဇဝတ်မှုကျူးလွန်တာဖြစ်ပြီးသေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်23ယောက်ပါတယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရလူဘိုမူဂျီဖီဒလာနာကတော့အရသာထိခဲ့သေဆုံးတဲ့ရင်သူတို့မသိဘူးလို့သတင်းတောက်တွေကပြောပါတယ်။ဂါဇာကနယူးဆရက်မှာပါလက်စတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂကဖွင့်ထားတဲ့ကြောင်အတိုက်ခိုက်ခံရတာဖြစ်ပါတယ်။ကုလကယ်ဆယ်ကူညီအေဂျင်စီအကြီးအကဲကတော့အစ္စရေးတွေကအဲ့ဒီမှာရှိတဲ့ကုလသမဂ္ဂအဖွဲ့ကိုရောဒီဒေသမှာခိုးလုံနေတဲ့ဒုက္ခသည်6000ကိုတစုံတရာအသိပေးတာမရှိဘဲတိုက်ခိုက်တာလို့ပြောပါတယ်။ဒုတိယကမ္ဘာစစ်တွင်အနောက်ဥရောပမှာနာဇီဂျာမနီကျူးကျော်တိုက်ပတ်မှုအဆုံးသတ်စေတဲ့နော်မန်ဒီကမ်းတက်တိုက်ပွဲဒီဒေအနှစ်80ပြည့်အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်နဲ့နေတိုးမဟာမိတ်တွေအနေနဲ့ရုရှားရဲ့နှစ်နှစ်ကျော်ကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းကိုပြစ်မထားဘဲအထောက်အကူဆက်ပေးမယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံကအမေရိကန်ချာဆုံးစစ်တီးများထိမ့်မှတ်ကော်ဖီဆိုမဲစစ်တင်းချိုင်းမှာကျင်းပတဲ့အခမ်းအနားမှာပြောတာပါအနိုင်ကျင့်ခံရတဲ့ယူကရိန်းတွန်းလှန်တိုက်ခိုက်မှုတွေကိုဘယ်တော့မှလှည့်လို့မရှိဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်ယူကရိန်းဟာဩဇာလွှမ်းမိုးဖို့ရည်ရွယ်တဲ့အာဏာရှင်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျူးကျော်မှုကိုခံရတာဖြစ်ပြီးဒုတိယကမ္ဘာစစ်ဖြစ်ပွားချိန်ကစပြီးအခုခါမှာဒီမိုကရေစီပိုအန်ရရှိတယ်လို့လည်းပြောပါတယ်အမှားတစုံတရာမလုပ်ဖို့အနိုင်ကျင့်မှုတွေကိုအရှုံးပေးမှာမဟုတ်တယ်လို့ဘယ်တော့မှလည်းဥညံ့မှာမဟုတ်ကြောင်းနဲ့တကယ်လို့ရှုံးပြလိုက်ရင်လွတ်လပ်မှုရဆုံးရှုံးမှာဖြစ်သလိုဥရောပနိုင်ငံတွေအားလုံးနဲ့အချင်းချောက်ခံရမယ်လို့သတိပေးပါတယ်။ဒီလေးကန့်တက်တိုက်ပွဲဟာတမိုင်းမှာအကြီးမားဆုံးရေချောင်းခုံချောင်းတိုက်ခိုက်မှုဖြစ်ပြီးဒဟာမဟာမိတ်တွေရဲ့အားကြီးတဲ့မိတ်ဖွဲ့မှုတစ်ခုဖြစ်သလိုတကယ်စစ်မှန်တဲ့မဟာမိတ်တွေစုပေါင်းပြီးအင်အားခိုင်မာမှုကိုပြသတာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတာဝန်ထမ်းဆောင်တဲ့နိုင်ငံ15နိုင်ငံတွေကအမေရိကန်ကိုယ်စားလှယ်မဟုတ်တဲ့နှစ်နှစ်တက်တန်းတာဝန်ထမ်းဆောင်မဲ့အလှည့်ကျ၅နိုင်ငံကိုကုလအထွေထွေညီလာခံကကျယ်တပြေးနေမှာအတည်ပြုပေးလိုက်ပါတယ်။အတည်ပြုလိုက်တဲ့ဒိမန်ဂရိပါကစ္စတန်ပနားမနဲ့ဆိုမာလီယာ၅နိုင်ငံလာမယ့်2025 January 1ရက်မှာသူတို့ရဲ့တက်တန်းစတင်မှာဖြစ်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်ဖို့အတွက်အမှန်ပုံမှန်အဖြစ်ဒေသအစုအဖွဲ့တွေကလည်းသဘောတူပြီးမှအထွေထွေညီလာခံမှာမဲပေးပြီးရွေးချယ်တာပါ။အခုရွေးချယ်ခံရတဲ့၅နိုင်ငံစလုံးဟာပြိုင်ဘက်မရှိဘဲကုလဖွဲ့ဝင်၃ပုံ၂ပုံရဲ့ထောက်ခံမဲ့အလွယ်ပဲရတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲတမ်းဖွဲ့ဝင်၅နိုင်ငံဖြစ်တဲ့ဗီဒိုအာနာပိုင်နဲ့ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့အမေရိကန်တို့နဲ့မဲပေးရွေးချယ်ပြီးတင်ပြရတဲ့၁၀နိုင်ငံတို့လက်တွဲပြီးလုံခြုံရေးကောင်စီကိုဗက်လိုက်မှုမရှိအောင်ထိန်းမြှောက်ရတာဖြစ်ပါတယ်။မကြာခင်နှစ်တွေအတွင်းအားပြိုင်မှုတွေရှိခဲ့ပါတယ်။ပထဝီနိုင်ငံရေးရရုရှားနဲ့တရုတ်ကတစ်ဖက်အမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကတစ်ဖက်အားပြိုင်မှုဟာ2022 February Ukraine ကိုရုရှားကျူးကျော်ခဲ့ခြင်းကလည်းဆက်ခဲ့တာဖြစ်ပါတယ
်
American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတလွှားအကြမ်းဖက်မှုတွေတိုးလာနေတာကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကအထူးစိုးရိမ်ကြောင်းနဲ့စစ်တပ်ကရခိုင်ပြည်နယ်နဲ့စကိုင်းတိုင်းအပါအဝင်ဒေသတလောမှာအရက်သားအစုလိုက်ပြုံးလိုက်တပ်ဖြတ်တဲ့ဆိုတဲ့သတင်းတွေအတွက်ပြင်းပြင်းထန်ထန်ရှုံချကြောင်းပြောပါတယ်။အခုနောက်ဆုံးဖြစ်ရဟာမြန်မာနောက်ပိုင်းကရခိုင်လူမျိုးတွေကိုပြစ်မှတ်ထားတာဖြစ်ပြီးအဲ့ဒီမှာရိုဟင်ဂျာတွေကိုလည်းဆက်ပြီးတော့ဖိနှိပ်နေတာကြောင့်ဒေသခံအတိုင်းဝိုင်းအားလုံးအတွက်အကာအကွယ်ပေးဖို့လိုအပ်နေတယ်လို့လည်းအလေးနက်ထားပြောကြားခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံနေရာအတော်များများမှာဘသူဘယ်ဝါလို့ခွဲခြားမှုမရှိဘဲလေကြောင်းကနေဘုံကျဲပြီးတိုက်ခိုက်တာနဲ့လူခွင့်ရဲ့ချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတဲ့သတင်းတွေကိုကြားရကြောင်းနဲ့ဒီလိုကျူးလွန်မှုမှာတာဝန်ရှိသူတွေကိုအရေးယူရမယ်လို့လည်းပြောပါတယ်တိုက်ပွဲမှာပါဝင်ပတ်သက်နေတဲ့အဖွဲ့အားလုံးအနေနဲ့အထက်နိုင်ဆုံးထိန်းသိမ်းလှုပ်ကြဖို့အရက်သားတွေကိုနိုင်ငံတကာလူသားစာနာမှုဥပဒေနဲ့အညီအဓိကထားအကာအကွယ်ပေးကြဖို့နဲ့ဒေသရင်းအတူနေအတိုင်းဝိုင်းတွေကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေထပ်ပြီးတော့မဖြစ်ပွားအောင်ကာကွယ်ချဖို့လည်းတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ဆိုးရတဲ့အခြေအနေဟာဒေသရင်းကိုပါပိုးပြီးကြေကြေပြန့်ပြန့်ရိုက်ခတ်လာနေတဲ့အတွက်ကုလသမဂ္ဂအထွေထွေမှုချုပ်ကအထူးစိုးရိမ်နေတာဖြစ်ပြီးပြန်လည်ပေါင်းစည်းရေးလုပ်ကြဖို့လည်းထပ်မံပြီးပန်ကြားလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုထဲကထပ်ဝက်လောက်မှာတာလီဘန်ပညာရေးတာဝန်ခံတွေကကျစပရင်နှင့်မှာတက္ကသိုလ်ဝန်ထမ်းစာမေးပွဲတွေကိုကျင်းပပေးရမှာဒီနှစ်မှာလဲကျောင်းသူတယောက်မှမပါခဲ့ပါဘူးအခုလိုတက္ကသိုလ်ဝန်ထမ်းတွေမှာအမျိုးသမီးတွေမပါတာဟာသုံးနှစ်ဇက်တိုက်ရှိနေပါပြီအစင်ဖြစ်ဆိုရတဲ့ဒီစာမေးပွဲကနေဒီနှစ်အတွက်အစိုးရနဲ့ပုဂ္ဂလိကတက္ကသိုလ်တွေမှာအနည်းဆုံးအမျိုးသား9000ခွဲကိုလက်ခံဖို့အတွက်စီစဉ်ထားတယ်လို့ NEA Afghanistan အစိုးရစာမေးပွဲကျင်းပရေးအဖွဲ့ကပြောပါတယ်အာဖဂန်မှာတာလီဘန်တွေအာဏာရလာတဲ့လွန်ခဲ့တဲ့3နှစ်ကစပြီးအသက်12နှစ်အထက်မိန်းကလေးတွေ6တန်းအထက်ကျောင်းတက်ခွင့်ကိုတာလီဘန်တွေကတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်။အမျိုးသားတွေသာပါဝင်တဲ့တာလီဘန်အစိုးရအဖွဲ့ကအမျိုးသမီးတွေရဲ့ရပိုင်ခွင့်နဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေကိုကန့်သတ်ထားတယ်လို့အမျိုးသမီးအများပြားဟာလည်းအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေမှာအလုပ်လုပ်ခွင့်အပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။အမျိုးသမီးတွေကိုပညာသင်ခွင့်နဲ့အလုပ်လုပ်ခွင့်ပေးဖို့အတွက်ကုလသမဂ္ဂနဲ့လူခွင့်ရဲ့အဖွဲ့တွေကတာလီဘန်အာဏာပိုင်တွေကိုထပ်တလဲလဲတောင်းဆိုနေတာလည်းဖြစ်ပါတယ်။အာဖဂန်မှာအမျိုးသမီးတွေအထက်တန်းပညာသင်ကြားခွင့်ကိုတားမြစ်ပိတ်ပင်ခဲ့တာအခုဇွန်လ၈ရက်နေ့ဆိုရပ်ပေါင်း1000ပြည့်ပြီလည်းဖြစ်ပါတယ်။အမေရိကန်အနောက်တောင်ပိုင်းကတန်းနဲ့ချီတဲ့ဒေသခံတွေဟာဒီသတင်းပတ်ထက်မှာစံချိန်တင်မြင့်မားတဲ့အပူဒဏ်ကိုခံနိုင်ရခြင်းရှိနေပါတယ်။အမေရိကန်နိုင်ငံသား33တန်းလောက်နေထိုင်တဲ့ပြည်နယ်တွေအတွက်ပြင်းထန်တဲ့အပူလှိုင်းရက်ခတ်မှုသတိပေးချက်ကိုထက်သပရင်းနေမှာအပူချိန်နဲ့ကျန်းမာရေးဆိုင်ရာဌာနကနေထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်။ထက်သပရင်းနေမှာအရီဇိုနာ၊နေဗားဒါတောင်ပိုင်းနဲ့ကယ်လီဖိုးနီးယားပြည်နယ်တချို့နေရာတွေအတွက်သတိပေးချက်ကိုထုတ်ပြန်တာဖြစ်ပြီးတောက်ကြတဲ့စနေနေ့တွေမှာတော့မြောက်ပိုင်းကိုရွှေ့သွားပြီးအော်ရီဂန်နဲ့ဝါရှင်တန်ပြည်နယ်တွေမှာတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ကယ်လီဖိုးနီးယားအလဲပိုင်းဂျန်ဝမ်းနဲ့အမေရိကန်အနောက်တောင်ပိုင်းကတဲကန္နာရဒေသအတွက်အထူးစိုးရိမ်ရကြောင်းလည်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။တောင်ပိုင်းကဖလော်ရီဒါဒေသတချို့မှာတောက်ကြတဲ့ဆင်းရဲနေတွေအတွက်အပူလိုင်းဖြတ်တန်းမှုကြောင့်စံချိန်တင်ပူပြင်းမယ်လို့လည်းခန့်မှန်းထားတာပါ။အပူလိုင်းဖြတ်တန်းမှုနဲ့ဆက်နွယ်ပြီးတေဆုံးသွားသူဟာ2023မှာအများဆုံးဖြစ်ခဲ့ပြီးအမေရိကန်နိုင်ငံတလွှားလူပေါင်း2300လောက်တေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ကုလသမဂ္ဂကလည်းဒီနှစ်မေလဟာအပူပြင်းဆုံးဖြစ်ကြောင်းဗိုလ်ခုနေ့ကပဲသတင်းထုတ်ပြန်ထားပါတယ်။အခုလောကဘာတလောအပူချိန်မြင့်မားမှုဟာဥရုယာသည်ပြောင်းလဲမှုကြောင့်ဖြစ်ပေါ်များပြီးဒါကိုအရေးယူဆောင်ရွက်ကြဖို့ကုလသမဂ္ဂနဲ့ WMO ကဘာမိုးလေဝသအဖွဲ့ကြီးကသတိပေးထားပါတယ်။
မြန်မာပြည်ရဲ့တောက်ကြနေမနေခင်ထိတ်တန်းရောက်သတင်းတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်ရှမ်းမြောက်ဘက်ကအခြေအနေကိုကြည့်အောင်ပါကချင်လွတ်လပ်ရေးတပ်မတော် KIA ကသူတို့သိမ်းယူထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနယ်မြေတွေမှာအုပ်ချုပ်ရေးရန်နေရာတွေကိုစတင်ဖော်ဆောင်နေပြီးအခြားအဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ KIA အုပ်ချုပ်ရေးဆောင်ရွက်မှာမဟုတ်ကြောင်းပြောကြပါတယ်ရှမ်းမြောက်ဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးအပြိုင်ဖြစ်လာမှစိုးရိမ်တာတွေလည်းရှိနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစောမူကျော်ကပြောပြမှာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA သိမ်းယူထားတဲ့နယ်မြေတွေမှာဒီအပိုင်းအုပ်ချုပ်ရေးလုပ်ငန်းတွေစတင်ဖော်ဆောင်နေပြီဖြစ်ပါတယ်။အဓိကအားဖြင့်နတ်ဘက်ကဒေသမှာဖြစ်ကြောင်းနဲ့အခြားနေရာတွေကတော့အရင်က KIA ထိမ့်ချုပ်ထားတဲ့နေရာတွေဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ်
။ဒီအုပ်ချုပ်ရေးဌာနငါနေပြီးတော့မှဒီကတော့ဟိုနံပါတ်ကားလေးပေါ့နော်နံပါတ်ကားလေးအဲ့ဒါလေးကတော့ဒီကဖြစ်မှာပါဟိုကျွန်တော်တို့ပြိပိုက်ထားတဲ့ညွာလေးကိုကျွန်တော်ရဲ့အုပ်ချုပ်ရေးညားလေးကိုကျွန်တော်ပြန်ချတာကိုပဲပြောတာပါအဲရင်ကျွန်တော်တို့အုပ်ချုပ်တဲ့နေရာတွေမျိုးဖြစ်ပါတယ
်သတင်းမီဒီယာတချို့မှာတော့ရှမ်းမြောက်ဒေသက KIA အုပ်ချုပ်ရေးချမှတ်တဲ့နေရာတွေဟာကုတ်ခိုင်မြို့နယ်ကနံပါတ်ကားမန်တုံမြို့နယ်ကနမ်ဟိုင်းနဲ့နမ်တူမြို့နယ်ကမုံမော်ဒေသတွေပါဝင်ကြောင်းဖော်ပြပါတယ်။ကုတ်ခိုင်မန်တုံနဲ့နမ်တူမြို့တွေကိုတော့တအံ့အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA က2029စစ်စင်ရေးမှာသိမ်းယူထားတယ်လို့ TNLA ကအုပ်ချုပ်ရေးပေါ်ဆောင်နေတာလည်းဖြစ်ပါတယ်။ KIA အနေနဲ့ TNLA အုပ်ချုပ်ထားတဲ့ဒေသတွေမှာအုပ်ချုပ်ရေးချမှတ်တာမျိုးမရှိကြောင်းနဲ့လက်ရှိအုပ်ချုပ်ရေးချမှတ်တဲ့နေရာတွေဟာအရင်ကတည်းကသူတို့ထိန်းချုပ်ခဲ့တဲ့ဒေသတွေဖြစ်ကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်
။တို့ဥပ္ပုနေနေရာမှာဆိုတော့တို့တို့လည်းမလုပ်အောင်ဘူး။ဘုံငယ်နေနေပြောတော့ဟုတ်ပါတယ်။ဒါပေမဲ့ဟိုယူဝါတွေကတော့အဲ့လောက်ကြည့်တော့မဟုတ်ပါဘူး။အဲဟိုဘောကတော့ဘုံငယ်နေပြောတော့သူတို့ကဥပ္ပုမှုဒေတာအောက်မှာပါတဲ့မြို့နေကြီးဖြစ်ပါတယ်။ဒါပေမဲ့ဒီကတိကလည်းကျွန်တော်တို့ခံခိုက်တာလည်းပါတယ်။ပြီးပိုက်ထားတဲ့ယူဝါတွေလည်းပါတယ်ဒါ။ဘယ်လိုများအဲတို့တို့အုပ်ချုပ်တဲ့ယူအာဒီမှာတော့ကျွန်တော်လည်းမလုပ်ပါဘူး။အလုပ်လို့ရှင်တော့ပုတ်တယ်မို့လို့ရှိမှာပါဒါတော့
ပြီးခဲ့တဲ့ရက်တွေကတော့ KIA နဲ့ TNLA အကြားပြဿနာတွေကြီးထွားလာနေတာကြောင့်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC အနေနဲ့ဂျာဝင်ဖြည့်ရှင်ပေးဖို့ TNLA ဘက်ကပန်ကြားကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီပန်ကြားချက်မှာတော့ကုတ်ခိုင်မန်တုံနဲ့နမ်မတူမြို့နယ်တွေမှာTNLA ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေကို KIA ကနှောက်ယှက်ဟန်တားနေတာတွေရှိကြောင်းဖော်ပြထားပါတယ်။ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC ဟာ KIA နဲ့ TNLA အပါအဝင် WA UWSA MILA NDAA ကိုကန့် MNDAA ရခိုင် AA ရှမ်း SSPP စတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။TNLA က SPNCC ကိုပန်ချတာနဲ့ပတ်သက်ပြီးတိကျတဲ့အဖြေတော့မသိရသေးကြောင်းဘူမူကြီးနော်ဘူးကပြောပါတယ
်ခုတိကတော့အဲ SPNCC ကလည်းတုံးပြကျွန်တော်တို့ကိုဖြင်းရှင်းတဲ့ကျွန်တော်တို့ကိုပြောတာကတော့ကျွန်တော်မချရသေးပါဘူးကျွန်တော်တို့ကိုကော်မတီညုံမှဘယ်လိုစာလေးရောက်တာလားသူတို့လူကြီးပိုင်းတွေဘယ်လိုပြောတာလားတော့ကျွန်တော်တော့မသိဘူးကျွန်တော်တို့ကြာပြီလောက်တဲ့ဒီအဖြေလေးထွက်လာသေးဘူး
ရှမ်းပြည်နယ်ကနိုင်ငံရေးလေလာသုံးသပ်သူဆိုင်းထွန်းအောင်လွင်ကတော့လက်ရှိရှမ်းမြောက်ဒေသအခြေအနေပေါ်အခုလိုသုံးသပ်ပါတယ်
။ဟိုတမိုင်းကိုပြန်ကြည့်ရင်အဲ့နေရာတွေကတူပါဗျာ။ဒိုင်းနာလက်နက်ကိုင်ဖွဲ့တွေကြားထဲမှာတိုက်ခိုက်မှုတွေတို့ဖြစ်လို့ဖြစ်တာရှိတဲ့နေရာပေါ့နော်။အဲ့တော့ဒီຫນွေဦးတော်လိုက်ရင်းနဲ့သူဒီတက်တုံညာနှစ်ခွန်တွေဘာလို့လဲထပ်ပေါ်လာတဲ့အချိန်မှာတိတာတာကတော့ဒီရှမ်းမြောက်မှာလုံခြုံရေးတို့အုပ်ချုပ်ရေးတို့နေဟာနေရာကြီးကြီးမားမားဖြစ်သွားတယ်ပေါ့နော်အဲ့နေရာမှာဒိုင်းနာလက်နက်ကိုင်တွေကလည်းဟိုငိုကြရရှိရင်ဆိုရ၄ဖွဲ့လောက်ရှိတော့ကြတော့တက်တုံညာနှစ်ခုနောက်ပိုင်းမှာအုပ်ချုပ်ရေးတွေပါအပြိုင်ဆိုင်ချကြတာပေါ့နော်အဲ့တော့ကြတော့ဒါဟိုစိုးရိမ်ကြလက္ခဏာတစ်ခုလို့တော့ဟိုရေဘူးကမြင်တယ်ပေါ့နော
်ဒီအပိုင်းနေ့အတွင်းမှာတော့ကုတ်ခိုင်မြို့နယ်မှာစာတင်ကျောင်းတွေပြန်ဖွင့်ရင်းနဲ့ပတ်သက်ပြီးကချင်လူတို့တွေနဲ့ TNLA အကြားအခြေအတင်ဖြစ်ပွားတာတွေရှိခဲ့တယ်လို့နမ်ခမ်းမြို့မှာလည်း SSPP SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ TNL အကြားတပ်နေရာချထားရေးနဲ့ပတ်သက်ပြီးပြဿနာတွေရှိခဲ့ပါတယ်။ရှမ်းမြောက်ဒေသမှာ KIA ကချင် SSPP SSA ရှမ်း TNL တအံပလောင်နဲ့ MNDAA ကိုကန့်စားတဲ့တပ်တွေအဓိကအခြေပြုလှုပ်ရှားနေတာဖြစ်ပါတယ်
။ကိုစုံမိုးကျော်ပြောပြခဲ့တာပါ။ပြင်သစ်ကဒီဒေးနေ့အခမ်းအနားတက်ဖို့ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဘာရီဆွေးနွေးတယ်လဲဆိုတဲ့အကြောင်းမတင်ပြခင်အခုတော့တရုတ်ပြည်မှာဖြုတ်ခွဲခံရတဲ့ TNMN အရေးတော်ပုံ30ချက်တင်ပြခြင်းပါတယ်။ကမ္ဘာအင်အားကြီးတရုတ်နိုင်ငံမှာဒီမိုကရေစီအခြေတည်ဖို့ကအရေးတကြီးလိုအပ်နေတယ်လို့ TNMN ကျောင်းသားဆန္ဒပြပွဲအင်အားသုံးဖြုတ်ခွင်းခံရမှု35နှစ်ပြည့်အဖြစ်အမေရိကန်လွှတ်တော်ကြားနာပွဲမှာထွက်ဆိုသူတွေကတောင်းဆိုလိုက်ကြပါတယ်။အင်းဒီချင်းမြန်မာနိုင်ငံကရှီလေးလုံးဒူးဒူးအောင်ကြွမှုနဲ့မရှိမနှောင်ဖြစ်တဲ့တရုတ် TNMN ဖြစ်စဉ်နှိုင်းရှင်သုံးသက်ချက်နဲ့အမေရိကန်လွှတ်တော်ကြားနာချက်တွေကိုတော့ကိုငင်းညမ်းအေးကစူးစီးတင်ပြထားပါရခင်ဗျာ
။ဇေဝဲအိကလီလက်ကကင်ဆွဲထားတဲ့အင်းမြစ်ဖြူအောင်နဲ့မြို့သားတယောက်စစ်တင်ကားကြီးတွေရဲ့ရှေ့မှာရပ်ပြီးရင်ဆိုင်နေတဲ့သတင်းတပ်ပုံတပုံဟာဆိုရင်အခုနှစ်ပေါင်း35နှစ်ကြာမြင့်ခဲ့ပါပြီ
။ဟုတ်ပါတယ်ဒါကတော့တရုတ်နိုင်ငံပေကျင်းမြို့တော်ကဒီနေ့ရှင်ပြန်နဲ့တင်ကားတွေချပြီးတော့ပြည်ပြောင်းလဲအတွက်တောင်းဆိုနေကြတဲ့ဆလတ်တာကျောင်းသားတွေကိုပြုစစ်တပ်ကဖြိုခွင်းခဲ့တဲ့တမိုင်းဝင်ဖြစ်ရခဲ့ပုံရိပ်ပါကမ္ဘာဒီမိုကရေစီလှုပ်ရှားမှုမှာအရေးပါတယ်လို့သုံးသပ်လေးရှိကြတဲ့ဒီနေ့ဆလတ်ပြောင်းဝင်ဖြိုခွင်းခံမှုစစ်စစ်နဲ့လေးခုတိုင်းလာလို့ဖြစ်နေတယ်ကမ္ဘာလူ့ရဲ့အကြီးဆုံးပြည်ပြည်ကမှာတော့ခုခေနဲ့ဒီမိုကရေစီအတွက်ဆလတ်တပ်ပွဲဝင်နေရဆဲပဲလို့လိလာပြည်ကသုံးသပ်ကြပါတယ်
အမေရိကန်လွှတ်တော်ကြားနာပွဲမှာကိုတိုင်ကြုံတွေ့ခဲ့တဲ့မျက်မြင်သက်သေဖြစ်တယောက်ခဲ့တဲ့ TNMN ကျောင်းသားခေါင်းဆောင်ဟောင်းဖန်ဆူဂျိုကတော့သူတို့လူ့အခွင့်အရေးနဲ့ဒီမိုကရေစီအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ကြတယ်လို့ထွက်ဆိုပါတယ
်1989 I was a physics student
1989ခုနှစ်တုန်းကကျွန်တော်ဟာဆင်ဝါတက္ကသိုလ်ကျောင်းသားပါဟူယောင်ပန်းဆုံးပြီးပြီးချင်း TNMN ရင်းပြင်မှာပထမဆုံးဆန္ဒပြသူတွေထဲမှာကျွန်တော်ပါဝင်ခဲ့ပါတယ် TNMN ရင်းပြင်တဲကိုတင်ကားတွေလှည့်ဝင်လာခြင်းနောက်ဆုံးကြမှာကျွန်တော်ထွက်ခဲ့တာပါစစ်သားတွေကကျွန်တော်တို့ကိုတနတ်တီနဲ့ချိန်ထားပါတယ်တင်ကားတစည်းကဆိုရင်ကျွန်တော်နဲ့ပေ20လောက်ပဲကွာဝေးတာပ
ါ
တရုတ်ပြည်မှာစီဝါရေးပြင်ပြောင်းလဲနေတဲ့လွတ်လပ်ခွင့်တဲ့တောင်းဆိုကြတဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေဟာ1986ခုနှစ်နှောင်းပိုင်းကလေးကစတင်ခဲ့တာပါလွတ်လပ်စွာဟောပြောခွင့်ပုံနှိပ်ထုတ်ဝေခွင့်တွေကိုအတိုင်းအတာတစ်ခုထိအားပေးခွင့်ပြုပေးခဲ့တဲ့တရုတ်ကွန်မြူနစ်ပါတီအထွေထွေတွင်းမှုဟူယောင်ပန်းတယောက်ယာရုကနေအတင်းကျပ်အနားယူခဲ့ရပြီးနောက်သူကွယ်လွန်ချိန်1989ခုနှစ်နှစ်ဆန်းမှာကျောင်းသားတွေဥဆောင်တဲ့ဒီပြည်ပင်ပြောင်းလဲရေးတောင်းဆိုမှုတွေကပိုးခိုင်မာလာပြီးနှစ်လေရောက်ချိန်မှာတော့တင်းနမင်းရင်းမြစ်မှာတရုတ်အနာပိုင်တွေကအင်အားသုံးဖြိုခွင်းတဲ့အထိဖြစ်လာခဲ့တာပါဒီကြားနာပွဲကိုကိုလံဘီယာတက္ကသိုလ်မှာပညာသင်ယူနေတဲ့အဝေးရောက်တရုတ်လူငယ်ကျောင်းသူတူကလည်းကယ်ရင်ဆိုတဲ့နာမည်ဝတ်နဲ့တက်ရောက်ထွက်ဆိုခဲ့ပါတယ်မျက်နှာဖုံးတက်ဆင်ထားတဲ့အဲ့ဒီအမျိုးသမီးငယ်ကတရုတ်အစိုးရရဲ့နောက်ဆက်တွဲအရေးယူခံနိုင်ခြေရှိပေမဲ့ဒါကထိုက်တန်တဲ့ပေးဆက်မှုလို့ဆိုပါတယ
် Even though it will only delay the inevitable police visit to my parents
ကျွန်တော်ရုတ်ချက်ပြီးထွက်ဆိုခွင့်ရတာကကျမရဲ့မိဘတွေစီကိုရဲတွေရောက်လာတာကိုနှောင့်နှေးကောင်းနှောင့်နှေးနိုင်ပေမဲ့ရှောင်လွှဲလို့တော့ရမှာမဟုတ်ဘူးဘလို့ပဲထိခိုက်နစ်နာနိုင်ပေမဲ့ကျမရဲ့တငယ်ချင်းတက်ကြွလှုပ်ရှားတဲ့ចောင်းသားတွေသူတို့ရင်ဆိုင်နေရတဲ့တရုတ်အစိုးရအေဂျင့်တွေရဲ့ချင်းချောက်နှောက်ရက်ကိုတိလေးရောက်ကျူးလွန်ခံနိုင်ရတာတွေကစေစားပုံများတယ
် is 10 times greater
Karen Hardy ဘီမာယူမှာနောက်ဆုံးဖြစ်ခဲ့တဲ့ရှရှပပလူလူဆန္ဒထုတ်ဖော်ပွဲတွေဖြစ်တဲ့2022ခုနှစ်ကိုဗစ်ကာယောဂါကာလကန့်သတ်မှုတွေကိုစန့်ကျင်ခဲ့ကြတဲ့စက္ကူပြူဆန္ဒပြပွဲတွေကိုထောက်ခံရက်တီလှုံ့ဆော်နေသူပါတရုတ်မျိုးဆက်သစ်ဟာစင်စာဖြတ်တောက်မှုတွေဖိနှိပ်ချေလှယ်မှုတွေရဲ့အောက်မှာ TNMN ဖြစ်စဉ်လို့အစိုးရစန့်ကျင်ရေးတမိုင်းတွေကိုဒီကွင်မေးရခဲ့ကြဘူးလို့လဲကျန်းနာဘွဲမှာကယ်ရင်ကထောက်ပြပါတယ်လက်ရှိတရုတ်လူခွေအဖွဲ့ကိုဥဆောင်လှုပ်ရှားနေတဲ့တီအန်အမ်ကျောင်းသားဟောင်းဖန်ဆူဂျိုကတော့တရုတ်နိုင်ငံမှာဒီမိုကရေစီအခြေမတည်နိုင်ရင်ကမ္ဘာနိုင်ငံမှာစံနှုန်းတွေကိုပါထိခိုက်လာနိုင်တယ်လို့ပြောပါတယ
် What Tiananmen told us 35 years ago
လွန်ခဲ့တဲ့35နှစ်ကနေဒီကနေ့အချိန်ထိတီအန်အမ်ကပေးခဲ့တဲ့အရေးကြီးဆုံးသင်ခန်းစာကအမေရိကန်ပြည်ထောင်စုရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဟာဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အာရုံစိုက်ဖို့ပဲဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမရှိခဲ့ရင်တရုတ်အစိုးရဟာလူ့အခွင့်အရေးနဲ့လွတ်လပ်မှုအပါအဝင်ကမ္ဘာလုံးဆိုင်ရာတန်ဖိုးတွေကိုပိုပြီးပြင်းပြင်းထန်ထန်နဲ့ချိန်ချောက်လာမှာပါ
။ဒ တစ်ဖက်မှာလည်းတရုတ်နိုင်ငံဟာတရားနာမည်ဖြစ်စဉ်နှုန်းကចောင်းသားလူငယ်တွေတောင်းဆိုခဲ့ကြတဲ့ပြည်ပင်ပြောင်းလဲရေးတွေကိုဒီနှစ်ပေါင်း30ကျော်အတွင်းမှာသူနည်းသူဟန်နဲ့အောင်မြင်အောင်ဆက်လုပ်နိုင်ခဲ့တယ်လို့မြန်မာနယ်ဒေသတွင်းအရေးတွေကိုစောင့်ကြည့်လေ့လာနေတဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ISP မြန်မာကဒါရိုက်တာတူဖြစ်သူဦးအောင်သူငိမ့်က VOA ကိုပြောပါတယ
်1992မှာဟိုတိတ်ချောင်းဖင်းကတရုတ်နိုင်ငံတောင်ပိုင်းကိုခီးထွက်ပြီးတော့ပြောခဲ့တယ်လို့ပေါ့ဗျာเนาะဆိုတော့ကျွန်တော်တို့ကဟိုတကားဖွင့်တယ်ဆိုလို့ရှိရင်ပြဿနာတွေရှိတာပဲเนาะနောက်တစ်ခုကကျတော့ပြည်ပြင်ပြောင်းလဲရေးတွေလုပ်မယ်ဆိုလဲအခက်အခဲတွေရှိပါတယ်ဆိုတော့ဒါပေမဲ့ဒါကိုကြောက်နေလို့မရဘူးကျွန်တော်တို့ကဖွင့်မယ်ဆိုလို့ရှိရင်ပို့ပြီးတော့ရေးတင်းလို့ပေါ့ဗျာပို့ပြီးတော့ဖွင့်ကျွန်တော်တော့ဒီလိုသူပြောခဲ့တဲ့ဟာကိုထောက်ခံနေတယ်ဗျာ
ဒီချက်ဟာ1988ခုနှစ်မြန်မာနိုင်ငံမှာလူထုအထွေထွေအချက်အလက်ကြီးကိုចောင်းသားတွေကဥဆောင်လှုပ်ရှားတောင်းဆိုခဲ့ပြီးစစ်ဆိုရအဆက်ဆက်ကတကယ်အပြောင်းလဲလှုပ်ဆောင်မှုပြက်ကွက်ခဲ့တဲ့အချက်ဖြစ်တယ်လို့လဲဥအောင်သူငင်းကနှိုင်းရှင်သုံးသပ်ပါတယ
်ကျွန်တော်တို့အခုပြန်ပြီးတော့သုံးစားလိုက်မယ်ဆိုရင်လည်းကျွန်တော်တို့ကဟိုဘာခေါမလဲတကားကဖွင့်သလိုမဖွင့်သလိုပေါ့ဗျာเนาะကျွန်တော်တို့ကတကားရှိသွားလိုက်နောက်ပြန်ဆိုးလိုက်အစားပေါ့เนาะဆိုတော့ကျွန်တော်တို့ကဒါလေးစိုးရင်ကြာမလို့ဘူးကျွန်တော်တို့ဆက်ပြီးတော့ပြည်ပြပြောင်းလဲလှုပ်ကြဖို့လိုတယ်လို့တော့ဒါကျွန်တော်မြင်ပါတယ
်ဖန်စုချိုကတော့လူမြင်ကွင်းနေကင်းဘက်မှာစစ်တန်ကားတွေတုံးပြီးကိုပြည်သူကိုပြန်တက်တဲ့အစိုးရတရက်ကကမ္ဘာဒီမိုကရေစီနိုင်ငံအများစုရဲ့ထောက်ခံမှုရနေရင်အဲ့ဒီအစိုးရဟာပြည်တွင်းမှာဖိနှိပ်မှုတွေကိုအကန့်အသတ်မဲ့ကျူးလွန်နေမှာဖြစ်တယ်လို့နိုင်ငံတကာမှလည်းရန်လိုတဲ့လုပ်ရက်တွေလုပ်နေအောင်ပါပဲလို့ဝီဂါမွတ်စလင်အရေးတိဗက်ဟောင်ကောင်နဲ့ထိုင်ဝမ်အရေးကိစ္စတွေကိုဥပမာပေးထောက်ပြပြီးအမေရိကန်လွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်ခင်ဗျာ
VOA အမေရိကန်တိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေရှုစားနားဆင်နေရတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကာလတုန်းကပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေမှာမဟာမိတ်တပ်ဖွဲ့တွေကမ်းတက်တိုက်ပွဲစတင်ခဲ့တဲ့ဒီဒီနေ့အနှစ်80အပြည့်အခမ်းအနားတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ပြင်သစ်နိုင်ငံကိုရောက်ရှိနေပြီးလက်တလောယူကရိန်းမှာရုရှားရဲ့ရန်လိုမှုတွေကိုမဟာမိတ်နိုင်ငံတွေကတစူးတစည်းတဲ့အခိုင်အမာတုံ့ပြန်နိုင်ရေးကိုအဓိကထားပြီးတော့ပြောကြားသွားပါတယ် VOA သတင်းတောက်အန်နီတာပါဝဲရဲ့သတင်းကိုမတ်ခင်ဖြူတွေကတင်ပြထားပါတယ်
ဖြစ်တဲ့ဟာအမေရိကန်ရဲ့အခိုင်အမာဆုံးမဟာမိတ်နိုင်ငံဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်လျှောက်ပြောဆိုလာခဲ့တယ်လို့ပဲဒါကိုလေးပြီးဖော်ပြတဲ့အနေနဲ့2022ခုနှစ်ကပြင်သစ်သမ္မတကိုနိုင်ငံတော်ခီးစင်တရဖိတ်ကြားခဲ့ပါတယ်အခုဒီချိန်ကတော့ပြင်သစ်ကသူ့ကိုအင်ရှင်အဖြစ်နဲ့တက်လက်ပြန်ပြီးတော့ဂျိုးဆိုတာပါဒီကနေ့ဟာဒုတိယကမ္ဘာစစ်ကာလကမဟာမိတ်တပ်ဖွဲ့တွေပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေကိုချီတက်ပြီးဂျာမနီလက်အောက်ရောက်နေတဲ့အနောက်ဥရောပနိုင်ငံတွေလွတ်မြောက်ရေးအတွက်ကမ်းတဲတိုက်ပွဲစတင်တဲ့ဒီဒေးအနှစ်80ပြည့်နေဖြစ်တယ်လို့ကမ္ဘာသမိုင်းမှာအပြောင်းလဲတွေဖြစ်စေခဲ့တဲ့ဒီအထင်ကရအခမ်းအနားကိုတက်ရောက်ဖို့သမ္မတဂျိုးဘိုင်ဒန်ဒီကနေ့ပဲပြင်သစ်ကိုရောက်လာတာပါသမ္မတရဲ့ပြင်သစ်ခီးစင်နဲ့ပတ်သက်လို့အင်မီရိုမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ခါဘီကခီးစင်မတိုင်ခင်တုန်းကအခုလိုပြောခဲ့ပါတယ်
President is very much looking forward to going to Normandy over the course of the last 2 days of this
Nazi Germany တွေရဲ့ကျူးကျော်မှုကိုအဆုံးသတ်စေခဲ့ပြီးတော့ကမ္ဘာတဝန်းအပြောင်းအလဲတွေစတင်ခဲ့တဲ့ဒီကနေ့အချိန်ထိကျွန်တော်တို့အားလုံးကျင့်သုံးနေတဲ့နိုင်ငံတကာစီးမင်းအခြေခံစနစ်တွေချမှတ်နိုင်အောင်အစပြုခဲ့တဲ့မဟာမိတ်တွေရဲ့ကန့်တက်စစ်စင်ရေးဒီဒေးတိုက်ပွဲမှာပါဝင်ခဲ့ကြတဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစစ်တီတွေရဲ့ရဲရင်မှုစွန့်လွတ်အနစ်နာခံတိုက်ပွဲဝင်ခဲ့တာတွေကိုဂုဏ်ပြုဖို့အတွက်ဒီသတင်းပတ်ထဲမှာပဲနော်မန်ဒီကိုသမရသွားရောက်မှာဖြစ်ပါတယ
်လက်တလုံးယူကရိန်းမှာရုရှားရဲ့ကျူးကျော်ရန်ဆောင်မှုနဲ့ကြုံနေရတဲ့အပေါ်အတ္တလန္တိတ်ရဲဝင်းနိုင်ငံတွေတစုတစီတဲ့ခက်ခဲမှမှတုံ့ပြန်ဖို့လိုအပ်နေတာကိုသမရဘိုင်ဒန်ကဒီခီးစင်အတွင်းမှာအဓိကပြောကြားဖို့ရှိနေတာပါဒါကတမိုင်းကပေးတဲ့သင်ခန်းစာတွေပါပဲလို့တီလာသုံးသက်သူတွေကပြောပါတယ်နိုင်ငံတကာမဟာဗျူဟာနဲ့လီလာရေးစင်တာကအကြီးအကဲအကြံပေးမတ်ကန်စီယန်ကအခုလိုပြောပါတယ
် The D-Day landings were the Western allies statement military statement that authoritarian regime
ဒီကန်တဲ့ဝေအာနာရှင်ဆိုရရီအနေနဲ့နယ်နိမိတ်တွေကိုဝင်အားသုံးပြောင်းလဲဖြစ်လို့မရဘူးဆိုတာကိုအသိပေးတဲ့အနောက်မဟာမိတ်တွေရဲ့စီးရေးထုတ်ပြန်ချက်ဖြစ်ပါတယ်အာနာရှင်နိုင်ငံတွေရဲ့ကျူးကျော်မှုအထူးသဖြင့်နာဇီဂျာမနီတွေကဂျူးတွေကိုစိုးစိုးဝါးဝါးဖိနှိပ်တပ်ဖြတ်ခဲ့တဲ့အာနာရှင်လုပ်ရက်တွေဟာလက်မခံနိုင်စရာမရှိုံနဲ့မကပဲလုံးဝဖျက်ဆီးပြရမယ်ဆိုတာပါပဲ
But would be destroyed.
ဒီကနေ့ပြည်သူနိုင်ငံနော်မန်ဒီကမ်းခြေမှာချင်းပါတဲ့ဒီဒီနှစ်ပတ်လည်နေ့အခမ်းအနားကိုတော့အမေရိကန်သမ္မတဘိုင်ဒန်အပြင်ဗြိတိန်ဘုရင်စတိုဒါမြောက်ချားစ်နဲ့ကျင်းရတော့ကမဲလာဗြိတိန်တော်ဝင်မင်းသားဝီလျံကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ ကမ္ဘာခေါင်းဆောင်တွေနောက်လက်ရှိအချိန်ထိတက်ရှိထင်ရှားရှိနေတဲ့ဒုတိယကမ္ဘာစစ်ပြန်စစ်မှုထမ်းဟောင်းကြီးနှစ်ဦးနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစစ်မှုထမ်းဟောင်းတွေရာနဲ့ချီပါဝင်တက်ရောက်နေကြတာပါဒီကနေ့ခန္ဓာကိုယ်တော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဦးဆောင်ချင်းပါတာဖြစ်ပြီးဖိတ်ကြားခံရတဲ့သူတွေထဲမှာယူကရိန်းသမ္မတဗိုလိုဒီမီယာဆာလန်စကီလည်းပါပါတယ်ဒါကြောင့်ပြည်သူကိုရောက်နေတဲ့သမ္မတဘိုင်ဒန်နဲ့ယူကရိန်းသမ္မတတို့တွေ့ဆုံကြမှာဖြစ်ပြီးတော့သမ္မတဘိုင်ဒန်အနေနဲ့ယူကရိန်းရေးကိုအလေးပေးဆွေးနွေးဖို့ရှိနေတာပါ။ဒါမှမဟုတ်သမ္မတဘိုင်ဒန်ရဲ့ယူကရိန်းရေးကြိုးပမ်းမှုတွေဟာဂါဇာရေးနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒတွေကြောင့်လူမှုထောက်ခံမှုကျဆင်းနေတဲ့အချိန်မှာအများကြီးထိရောက်မှာမဟုတ်ဘူးလို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်။ကွင်စီသုတေသနဌာနကဒုတိယအမှုဆောင်ဥက္ကဋ္ဌထရီတာဘာစီကအခုလိုထောက်ပြပါတယ်။
Even though obviously Ukraine is the top priority for the Europeans, they are seeing how the Biden administration
is trying to solve the problem of Gaza. Gaza is related to Biden administration's move to Europe. Europe is looking to use the two different methods to deal with the problem. First, the countries of Taiwan and Gaza are trying to solve the problem of the other countries' conflict with the other countries. At the same time, the countries of Ukraine စီမင်းတွေအတိုင်းလုံနေပါတယ်လို့ပြောရင်ဘိုင်ဒန်အစိုးရလုံနေတာတွေကိုလှောင်ပြောင်ကြမှာပါပဲ
အစိမ့်ရတန်တမန်ဆက်ဆက်ရေးမှာအခုချိန်ဟာကမ္ဘာကောင်းဆောင်တွေအတွက်စိန်ခေါ်မှုအများဆုံးကာလဖြစ်တယ်လို့ပြိပက္ခတွေဖြစ်လာတဲ့အထိအဆိုးဆုံးကြုံရနိုင်တာလည်းဖြစ်ပါရဲ့ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/Burmese Viewing News မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOE Telegram တရားဝင်စာမျက်နှာက VOE Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOE သတင်းတွေပိတ်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာမနက်ခင်းဖြစ်ကြပါသေးခင်ဗျာ။ VOE American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ24/50/51အပြင် VO ရဲ့ website Facebook YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကန္တာတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ပြခြင်းပါတယ်ဒီတစ်ပတ်မှာတော့တော်လန်ရေးကပေးတဲ့သင်ခန်းစာအကြောင်းကိုဆွေးနွေးထားပါတယ်လူလည်ရပြီးတော့မကြမီပေါ်ပေါက်လာခဲ့တဲ့တော်လှန်ပုန်ကန်မှုကြီးကနေရယူနိုင်မဲ့တမိုင်းသင်ငန်းစာအချို့ကိုဥအောင်ခင်းကရေးသားတင်ဆက်ထားပါတယ်ခင်ဗျာ
လူလည်ရပြီးမကြမီဘပကပကွန်မြူနီနဲ့ KNDO ခရင်အမျိုးသားကာကွယ်ရေးအဖွဲ့တို့တော်လှန်ပုန်ကန်ကြပါတယ်ရဲဘော်ဘျူးလို့ခေါ်တဲ့ပြည်သူရဲဘော်ကလည်းပုံကန်တာကြောင့်တော်လိုင်းရင်အင်အားစုတွေဟာအခုလိုပဲတန်းပီရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပါတယ်။ဝင်းချုပ်ဦးနှုရဲ့ဖတ်စပ်ပလအစိုးရကိုရန်ကုန်အစိုးရလို့ခေါ်ရတဲ့အချိန်ပုံကန်မှုအားကောင်းခဲ့ပါတယ်။အဲ့ဒီခေတ်ကအခုခေတ်နဲ့အတော်လေးဆင်တာမှုတော်လိုင်းရင်ကပေးတဲ့သင်ခန်းစာအဖြစ်တင်ပြလိုပါတယ်။ဒီကကိုကားမဲ့စာအုပ်တွေကတော့ကရင်သူတေတီဖူကီတို့စုဆောင်ပြုစုတဲ့မန်ပတ်ဇန်နဲ့ကရင်တော်လိုင်းရေးဆိုတဲ့စာမျက်နှာ150ကျော်စာအုပ်နဲ့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုတက္ကသိုလ်တမိုင်းပေါင်ပေါက်ကဂျွန် F ကေဒီရဲ့1958ထုတ်မြမတမိုင်းစာအုပ်ဖြစ်ပါတယ်မန်ပတ်ဇန်ရဲ့ပြောပြချက်တွေကိုအတန်သွင်းပြီး1993မှာရိုက်နှိပ်ထုတ်ဝေတဲ့သူတေတီဖူကီတို့ရဲ့စာအုပ်ဟာအလွန်ခိုင်မာတဲ့သမိုင်းရင်းမြစ်ဖြစ်ပါတယ်။မြို့ကြီးတွေကိုသိမ့်ပိုက်ပြီးလက်လွတ်လိုက်ရပုံကိုတင်ပြထားပါတယ်။1949မှာခရင်တပ်တွေကတွန်တင်းနဲ့အင်းစိန်ကိုသိမ်းလိုက်တဲ့အခါမှာဦးနှုအစိုးရကိုရန်ကုန်အစိုးရလို့သတင်းမီဒီယာတွေကအမည်ပေးကြပါတယ်။အင်းစိန်မှာခရင်အင်အား1500ကျော်ရှိတာမို့ခုခံစစ်ပြင်ဆင်ပါတယ်။1949ဇန်နဝါရီလ31ရက်နေ့ကမေလ22ရက်နေ့အထိရပုံးတရားကျော်ခုခံတိုက်ခိုက်တယ်လို့မန်ပတ်ဇန်ကမှတ်တမ်းတင်ထားပါတယ်ဖဆပနာအစိုးရဘက်ကတက္ကသိုလ်အပျော်တမ်းတပ်ချင်းတနက်ကင်တရင် UNP တပ်ဝန်ထမ်းတပ်စတာတွေပါဝင်ပါတယ်တိုက်လေရင်စစ်လေရင်တန်ကြာကားစတာတွေသာတုံးတဲ့အတွက် ကရင်တက်ဟာအင်းစိန်ကဆုတ်ခွာပြေးလိုက်ရတယ်လို့ဆိုပါတယ်။အဲ့ဒီတုန်းကလည်းလက်နဲ့ခဲရမလုံလောက်ပါဘူး။ဖစပနာအစိုးရတားဟာလက်နက်ခဲရနဲ့ရိတ်ခါကိုအလွယ်တကူရရှိပြီးကြီးစံအများအပြားသုံးဆွဲနိုင်ပေမဲ့ကရင်တပ်ဟာကြီးစံကိုအကန့်အသတ်နဲ့သာသုံးနိုင်ပါတယ်။တိုက်ပွဲကြာရှည်လာတဲ့အခါမှာကရင်တပ်မှခဲရန်မီးကြောင့်ကုန်ခန်းကနီးအခြေအနေကိုရောက်ရှိသွားတယ်လို့ဆိုပါတယ်။ဒုတိယကမ္ဘာစစ်ကာလအင်္ဂလိပ်တပ်ကမြုပ်နှံခဲ့တဲ့ကြီးစံတွေကိုတွေ့လို့သာရေရှည်ခုကနိုင်တာလို့ဆိုပါတယ်။တိုက်ပွဲရဲ့ကြာလာလို့ရဲဘော်တွေစိတ်ဓာတ်ကြာလာမှုအရသားတွေထဲမှာအကျင့်ပြမှုရှေ့တန်းနဲ့နောက်တန်းရဲဘော်အကြားစိတ်ဝမ်းကွဲပြားမှုစတဲ့ပြဿနာတွေကိုအင်းစိန်တိုက်ပွဲမှာကြုံတွေ့ခဲ့ရတယ်လို့မန်းပတ်ဆန်ကပြောပါတယ်အင်းစိန်ကဆုတ်လာစဉ်ပြည်မြို့နယ်မှာဘကပအလန်နီပြည်သူ့ရဲဘော်စတဲ့၃ပါတီကိုတပ်ပေါင်းစုဖွဲ့ဖို့ KNU ကကမ်းလှမ်းပါလေဒါပေမဲ့၃ပါတီကလက်မခံဘဲစောပါဦးကြီးဟာနေချဲလက်ကင်တို့ဖြစ်တယ် KNU ဟာနေချဲနောက်လိုက်ဖြစ်တယ်လို့ဆွဆွဲတာမို့တပ်ပေါင်းစုဖွဲ့စည်းရေးအစီအစဉ်ပျက်စီးသွားရပါတယ်ကွန်မြူနတီဥဆောင်တဲ့ဗမာတော်လှန်ရေးအင်အားစုနဲ့ကရင်တော်လှန်ရေးအင်အားစုတို့ရဲ့တိုက်ပွဲဟာမရှိမနှောင်ဖြစ်ပေါ်လာပေမဲ့တဦးနဲ့တဦးနားလည်မှုမရှိလို့ပေါင်းစည်းမရဘဲတသီးတခြားဖြစ်နေတာဟာအားနည်းချက်ဖြစ်ပါတယ်ကရင်ကြကနေမြေတွေကိုသိမ်းယူပြီးရန်ကုန်ကိုဝိုင်းချချိန်မှာဗမာတော်လှန်ရေးအင်အားစုတွေအထူးသဖြင့်ပြည်သူရဲဘော်ကနောက်ကျောကဝင်တိုက်တဲ့အတွက်ဥနုအစိုးရထွက်ပေါက်ရသွားတယ်လို့ဆိုပါတယ်။ဒါကြောင့်ကရင်ရောကွန်မြူနီရောတံပြန်ထိုးစစ်တံကိုခံလိုက်ရပါတယ်။ရန်ကုန်ကိုမသိနိုင်တဲ့အတွက်ဥနုအစိုးရဟာပြပကဘာနဲ့အဆက်အသွယ်မှာပြတ်ပဲအသက်ရှူပေါက်ရသွားတယ်လို့တမိုင်းပမောက်ခဂျွန်ကေဒီကသုံးသပ်ပါတယ်။တွန်လိုင်းရေးလုံနေတော့အစိုးရဖွဲ့စည်းတာကြောင့်တွန်လိုင်းရေးအရှိန်ပေသွားပုံကိုလည်းမပတ်စံကထောက်ပြပါတယ်။1949ဇွန်လမှာစောဘဦးကြီးခေါင်းဆောင်တဲ့ကော်သူလီအစိုးရကိုတောင်ဦးမှာဖွဲ့စည်းပါတယ်။ဘျူရိုကရေစီအုပ်ချုပ်ရေးပုံစံမျိုးဖြစ်သွားတဲ့အတွက်တဘို့တမင်းနေစားပယ်စားတွေပေါ်ပေါက်လာလို့လူလူနဲ့ကင်းကွာပြီးတော်လှန်ရေးဆုပ်ယုပ်ပြပြလာတယ်လို့မန်းပတ်ဆန်ကဆိုပါတယ်။တဘိုးတမင်းနေစားပယ်စားတွေအားကောင်းလာပြီး KNU ခေါင်းဆောင်မှုမေးမြန်းလာတာကြောင့်လွတ်မြောက်နေမည်တွေကိုတစတစနဲ့လက်လွတ်လိုက်ရတာဖြစ်တယ်လို့ဆိုပါတယ်။ပူးပေါင်းတိုက်ပွဲဝင်တာဟာတော်လှန်ရေးအတွက်အကျိုးဖြစ်ထွန်းပြီးတတိတခြားတိုက်ပွဲဝင်တာဟာတော်လှန်ရေးကိုပျက်စီးစေတယ်လို့မန်းပတ်ဆန်ကဆိုပါတယ်။အညာဒေတာမှာတွန်လိုင်းရင်အင်အားစုတွေကိုမစုစည်းနိုင်တာဟာအဓိကအားနည်းချက်ဖြစ်ပါတယ်။အဲ့ဒီတုန်းကလည်းပြည်တွင်းစစ်အခြေအနေဟာလက်ခဲတင်းလင်းပါပဲ။အစိုးရဟာတွန်လိုင်းရင်အင်အားစုကိုမချေမှုန်းနိုင်တယ်လို့တွန်လိုင်းရင်အင်အားစုကလည်းအစိုးရကိုအပြုတ်မတိုက်နိုင်ဘူးလို့မန်းပတ်ဆန်ကသုံးသပ်ခဲ့ပါတယ်။အခုလဲလက်နက်ခဲယမ်းပေါ်မှာမူတည်နေတော့ပဲဖြစ်ပါတယ်ခင်ဗျာ။
ဥုံခင်ဖြစ်ပါတယ်။သိမ့်မကြခင်မှာတော့ဒီတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိနေပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့ဆေးလိပ်ဆေးရွက်ကြီးအန်ဒီယန်ရဲ့လူငယ်ရီရဲ့ကဏ္ဍကိုဆွေးနွေးထားကြပါတယ်။ဒီအကြောင်း Health Digest Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation ကဒေါက်တာတင်မောင်ထွေးကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထရီဆေးမင်းခင်ဗျာဒီဆေးလိပ်နဲ့ဆေးရွက်ကြီးကုမ္ပဏီတွေကလူငယ်တွေကိုအဓိကပြစ်မှတ်ထားပြီးတော့ဒီဆွဲဆောင်ကြောညာစီရင်လာတဲ့နေထားမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပေါ့နော်ဒီနှစ်ကမ္ဘာ့ဆေးလိပ်မတော်ရေးနေ့မှာလူငယ်တွေအတွက်ပဲအဓိကအန္တရာယ်ကင်းအောင်ဒီဆောင်းမုံချပြီးတော့ကာကွယ်တားဆီးရေးတွေလှုပ်လာတာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးကျွန်တော်တို့လူငယ်တွေကိုဘာထပ်ပြီးတော့အသိပေးသင့်တာတွေကိုအဓိကပြောမှာမို့ပါကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟိုလူငယ်တို့ကရေးထားပြီမဲ့ဒီအဓိကအဖြစ်များတဲ့ teenager တွေဒီဟိုမှာမူတည်ပြီးတော့သူကလောက်ထားပါလေအဲ့တော့2022သွင်းစရာတွေပါဒီကဘာပေါ်မှာအသက်13နှစ်ကနေ15နှစ်ကြာလူငယ်များနဲ့ဆေးရည်နဲ့ဆေးရည်ကြီးတဲ့ပစ္စည်း3ဆွဲသူက38တန်းရှိတယ်လို့ဟိုဆင်းရဲတွေ့ထားတာရှိပါတယ်အဲ့ဒါမှာဥရောပမှာဆိုလို့ရှိရင်တော့အသက်13နှစ်ကနေ15နှစ်ကြာယောက်ျားလေးများရဲ့ 17.5% ခန့်နှုန်းနဲ့မ မင်္ဂလာညရဲ့10ဒသမ100ရာခိုင်နှုန်းဟာသူ့သဘောပေါ်လေအရေးအတွက်အားဖြင့်ပြောရမယ်ဆိုလို့ရှိရင်၄ဆန်းလောက်ပေါ်လေအဲ့ဒီအယူရစေချောတဲ့အယူရ၄ဆန်းလောက်က CHG တဲ့ပစ္စည်းသုံးဆွဲနေရတယ်ဆိုတာကိုတွေ့ထားခြင်းတပါတယ်အဲ့ဒီထဲမှာပို့ပြီးတော့ဖြစ်တာ e-secret တွေကပို့ပြီးတော့ဟောဖြစ်တယ်တမယိုးကြဆေးလို့တဲ့အယူရရောက်စဒီစေချောတဲ့အယူရကလေးတွေအားလုံးရဲ့7ဒသမ5ရာခိုင်နှုန်းဥရောပမှာပေါ့နော်ဥရောပမှာရှိတဲ့နိုင်ငံအများကြီးရဲ့ကလေးများရဲ့73နှစ်ကနေ19နှစ်ကြာကလေးများရဲ့7ဒသမ500ခန့်လောက်က e-secret သုံးနေကြတယ်။လူကြီးက100ခန့်လောက်ရှိတယ်နော်။လူကြီးတွေကသိသွားပြီ။ဆေးလိမ့်နဲ့ secret သုံးဆွဲခြင်းရဲ့အန္တရာယ်ကိုသိသွားတဲ့အတွက်ကြောင့် e-secret ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်သူတို့ကမသုံးတော့ဘူး။ဒါပေမဲ့ကလေးတွေကကြတော့ရိုးရိုး secret တဲ့ e-secret ကိုပို့ပြီးတော့သုံးတယ်။သူကဘာလို့လဲဆိုတော့ e-secret ကိုသုံးဆွဲခြင်းဖြစ်လာအောင်လုပ်ထားလို့ဖြစ်ပါတယ်။ e-secret ကိုဘလို့သုံးဆွဲခြင်းအောင်လုပ်ထားတယ်ဆိုလို့ရှိရင်ကလေးများရဲ့အချင်းသဘောဝဇဲကိုလေ့လာထားပြီးတော့သူတို့ပေါ်မှာဖြာရောင်းသွေးဆောင်တဲ့ဤလန်းတွေကိုကျင့်သုံးနေခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီဟိုအရင်တစ်ခေါက်တုန်းကဒီ e-secret အကြောင်းကျွန်တော်တို့ပြောကြတော့ကဒီလူငယ်တွေရဲ့အသက်ဆန်းစိတ်ဝင်စားမှုကိုအသုံးပြုပြီးတော့ပေါ့နော်ဒီ e-secret တွေကို IT ပစ္စည်း memory stick လေးတွေလို့ဒီ fashion ကြကြရောင်လှလှပပနဲ့ဒီအနံ့အရသာလေးတွေပါဖြည့်ဆက်ပြီးတော့ဆွဲဆောင်လာတာကိုပြောခဲ့တာပေါ့နော
်မှန်ပါတယ်ဟိုတောင်းနဲ့ချီပြီးတော့လှုပ်ထားတဲ့ပုံစံတွေမျိုးမျိုးပေါ့လေကလေးတွေကဒီအောင်ဆွဲဆောင်မှုရှိပြီးတော့ဒါလှုပ်ကြတာပေါ့လေဒါကိုအပြစ်ချတယ်လို့လည်းမထင်ဘူးသူတို့ကဟိုဆက်ဖက်လဲသဘူးတရားလဲနည်းသေးတဲ့ခါကျတော့သူတို့ကနေပြီးတော့ဒီဥစ္စာတုံးဆွဲခြင်းအပြင်တမယိုးကျ secret တောက်ထားတဲ့ပို့ပြီးတော့အနေနဲ့နေတယ်ဘာကြောင့်လဲသူ့မှာဘောင်နဲ့ဒါတို့ပစ္စည်းကနေတယ်ဆိုပြီးတော့အဲ့ဒီအသိပ္ပံနေကြတော့ဟုတ်တယ်အဲ့ဒီအချက်ကလေးကိုအတင်းတက်နင်းပြီးတော့ဒါကအနေမရှိဘူးဆိုပြီးတော့အတင်းပြောတာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီတကယ်တမ်းရောဒီအန်ဒီရဲ့ပြည်နယ်နဲ့နေထားကဘယ်လိုရှိလဲဆရာကြီ
းတကယ်တမ်းကျတော့ဆက်ကူနဲ့လိတ်ထားတဲ့ secret လို့ဖိလိလို့ဟာမျိုးဆိုရင်ဓာတ်ပစ္စည်း6,000-9,000ပါမယ်ဆိုလို့ရှိရင်ဒီကောင်ကတော့4,000တော့ပဲပါတယ်ဘာလို့လဲဆိုတော့အပိုးပစ္စည်းတွေမပါလို့ပေါ့လေဟိုမှာကတော့အစီကံတွေပါတယ်ဆေးလိအဆက်ကူတွေပါတယ်နောက်ဆေးလိသူကြီးအစားတွေပါဒီကောင်ကတော့မှုတ်ဘူးအရေးကို extra ကိုယူထားပြီးတော့အရေးလောက်ထားတာ e liquid လောက်ထားတာဆိုတော့အဲ့ဒီကျန်နေရတယ်ဒါပေမဲ့ဒီကောင်က400တော့ပါသေးတာပဲနေတာမဟုတ်ဘူးသို့ပြင်အဓိက nicotine ပေါ့ nicotine ကတော့လုံးဝမပြောက်ဘူးပါတယ် nicotine ကအဓိကဆွဲတာ哦 nicotine ကပဲကျွန်တော်တို့အဓိကကျန်းမာရေးပြဿနာတွေပေးတာ哦အဲ့တော့ဒီကလေးတွေပိုဆွဲလာမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကလေးငယ်တွေပိုပြီးတော့ဆွဲသွားနိုင်တာကိုကာကွယ်ဖို့အတွက်ဘယ်လိုအကြံပြုချင်လဲဆရာကြီ
းဆွဲလာလို့ရှိရင်ဒါတွေကကိုကလေးတွေကိုကျွန်တော်တို့ဟောဖြစ်လို့မရတော့ဘူးဒီခေတ်လူငယ်တွေကတော်များငယ်လေးရဲ့စာမဖတ်ဘူးသေးတဲ့ဘူးစရနဲတဲ့ကလေးတွေကတော့ဟုတ်ချဟုတ်မယ်ဒီဟောဆွဲတော့တာဖြစ်မယ်သို့တော့လူငယ်အများစုကသူကဘာကြီးမှာအဲ့လိုမဟုတ်တော့ဘူးဒီလူကြီးတွေကလည်းအသင်အဖွဲ့တွေဒီဆေးလိပ်နဲ့ဆေးရုံကြီးထွက်ပစ္စည်းသုံးမှုစန့်ကျင်ရေးအသင်အဖွဲ့တွေရှိတယ်နောက်တကားမီဒီယာတွေလည်းရှိတယ်ကလေးတွေကိုယ်ကလည်းသူတို့စာဖတ်လာတယ်ပုံမှန်လေ့လာရတာတဲ့ခဲမှာဒီဆေးလိပ်နဲ့ဆေးရုံကြီးတဲ့ပစ္စည်းတွေရဲ့သုံးဆွဲမှုရဲ့အန္တရာယ်ဟာညာရဆိုတော့သိလာတဲ့ဒီ e-cigarette တွေ electronic spoken device တွေရဲ့အန္တရာယ်တွေသူတို့သိလာပြီအဲ့တော့ဒီဟာတွေကိုကာကွယ်ပေးဖို့ဆိုပြီးတောင်းဆိုမှုတွေဖြစ်လာပါတယ်။ဘာလို့လဲဆိုတော့ဒီခေတ်လူငယ်တွေက environment issue တွေဒါသေဦးတိပြောင်းလဲမှုကြောင့်ကမ္ဘာကြီးပုံနေတဲ့ issue တွေနော် plastic pollution plastic တွေသုံးဆွဲမှုတွေကမ္ဘာကြီးအဲ့ဒီဟာတွေတောင်သိနေပြီအဲ့တော့ဒီကျန်းမာရေးနဲ့ပတ်သက်တဲ့ဒီ electronic ESD တွေနဲ့ electronic spoken device နဲ့ပတ်သက်တဲ့လက်တွေ့သိလာကြတယ်ဒီလာကြတော့တုံးဆူမှုတွေလောက်လာကြတယ်တို့စီမှာတော့အများအပြားပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလူငယ်တွေကိုယ်တိုင်ဥဆောင်လောက်လာတဲ့ဥပမာအကောင်းလေးတွေကထောက်ပြလို့ရမှာဆရာကြီ
းဟိုတတော်တော်ကထိုင်းနိုင်ငံကျွန်တော်အင်းနာချင်းအာဆီယံနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာဒီ Pharmacy Body Medical School က Medical Students Association ရှိတယ်ကျေးဆေးကြောင်းသားများအသင်းပေါ့အဲ့ဒီလေးဆိုလူငယ်လေးတွေပဲလူငယ်လေးတွေကကိုယ်စလဲတွေစုပြီးတော့ထိုင်းနိုင်ငံကိုဝန်ကြီးချုပ်ရှိကိုတွေ့ခွင့်တောင်းပြီးတော့သူတို့ကဒီအဲ့တော့မှဘာဖြစ်လဲဆိုတော့ထိုင်းနိုင်ငံမှာ e-secret နဲ့ပတ်သက်ပြီးပြင်သွင်းခြင်းလုံးချခြင်းကိုတိပ္ပံတားမြစ်ဖြစ်တာရှိတယ်ဒီကငโกတွေကဆိုတာဒီပြီးခဲ့တဲ့ဟိုနေ့နေ့လောက်တည်းဆိုင်ကျွန်တော်မြန်မာနိုင်ငံတော့မလုပ်သေးတာသူတို့ကလုပ်ထားပြီးဒါပေမဲ့အဲ့ဒီအမေကိုပြန်ပြီးတော့ပြင်မလို့လို့ဘာလို့လို့သူတို့အတန်းနဲ့ထွက်လာတယ်အဲ့တော့ဒီကလေးတွေကအဲ့ဒါမခံနိုင်ဘူးအာဒါကိုဆက်လက် maintain လုပ်ပါ sustain လုပ်ပါဆက်လက်ပြီးတော့လုပ်ပါဒါအပြင်ဒါနဲ့ဒီ e-secret စိတ် issue နဲ့ပတ်သက်ပြီးတော့ထိထိရောက်ရောက် enforcement ကိုပို့ပြီးတော့လုတ်ပေးပါဆိုတဲ့စကားမျိုးကိုပြောကြတာပါမင်းကြီးကလည်းတွေ့ခွင့်တောင်းပြီးတော့
ပါဟုတ်ကဲ့ဆရာဒါကတော့ဒီထိုင်းနိုင်ငံအတွက်တော့အားရစရာပါเนาะဒါအပြင်ဒီတခြားနိုင်ငံကလူငယ်တွေအတွက်လည်းအ အားကျစရာဖြစ်လာတာပေါ့နော
်အဲ့ဒါလူငယ်တွေကသိလာကြပြီအဲ့လိုလူငယ်တွေကကိုယ်အနေနဲ့ရှိမဲ့ဟိုဒါနဲ့ပတ်သက်ပြီးတော့လူလူမျိုးတွေကတော့လောက်လာယူဖြစ်ပါတယ်ဒါတော့လူငယ်တွေကိုကာကွယ်ဖို့အတွက်ဒီ Tobacco Industry လို့ခေါ်တဲ့ဖိလိတ်နဲ့ဖိယိုဂျီတို့ဒီလူငယ်ရှင်များသူတို့ပြန်လည်ဆန့်ကျင်တိုက်ဖျက်ဖို့ဥပဒေတွေကိုလေရှိတဲ့ဟိုလောထုတ်လို့ရတယ်နောက်အမိန့်ထုတ်လို့အမိန့်ကြော်ကြတာထုတ်ပြီးတော့တော်လို့ရတယ်ဥပဒေပြဋ္ဌာန်းလို့ရတယ်ကိုနဲ့တင့်လျော်ရပါလေကိုနိုင်ငံနဲ့ကိုတင့်လျော်ရတာတွေကိုလုပ်ပြီးတော့လူငယ်တွေကိုကာကွယ်ဖို့ဇုံးပေးပြီးလုပ်ကြဖို့ဆိုတဲ့ရည်ချက်နဲ့ဒီနှစ်ဆောင်ပုဂ္ဂိုလ်ဆောင်မှတ်ချက်ဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
view ရဲ့အစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်လာပါပြီရခိုင်ပြည်နယ်တန်ရွဲကိုစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်နေပါတယ်ကချင်ပြည်နယ်ပန်ဝါမှာမြေရှားတပ်တုရှာဖွေရင်းမြေပြိုကျလို့လူ20လောက်ပျောက်ဆုံးနေတာစတဲ့အကြောင်းအရာတွေကို Fever Wine တော်သားတွေကစူးစီးတင်ဆက်ထားပါတယ်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသကတိုင်းသားတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲမြို့နယ်တဲကစင်ကောင်းရွာကိုစစ်တပ်က၂ရက်ဆက်တိုက်လေကြောင်းကနေဘုံကျဲခဲ့လို့ဒေသခံမျိုးသမီး၂ယောက်တေဆုံးသွားပါတယ်။ကချင်ပြည်ချီဖွေမြို့နယ်ပန်ဝါမှာမြေရှားတပ်ထုတူးဖော်တဲ့လုပ်ကွက်တစ်ခုပြိုကျခဲ့ပြီးလူအယောက်၂၀ကျော်ပျောက်ဆုံးသွားပါတယ်။တရင်လွာတွေထဲမှာတော့ရှမ်းမြောက်ဒေသမှာရှမ်းဘာသာနဲ့ရေးထိုးထားတဲ့ရွာအဝင်ဆိုင်ပုတ်တွေကိုတအံဘာသာနဲ့အစားထိုးမှုဒေသခံတွေရဲ့သဘောထားမပါဘူးလို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲမြို့နယ်ကျဲကစင်ကောင်းရွာကိုစစ်ကောင်စီတပ်ကဇွန်လ4ရက်နဲ့5ရက်နေ့နှစ်ရက်ဆက်တိုက်လေကြောင်းကနေပုံကျဲခဲ့လို့ဒေသခံ၂ယောက်သေဆုံးသွားပါတယ်သေဆုံးသွားတဲ့သူတွေကတော့ကျောင်းဆရာမတစ်ယောက်နဲ့ကလေးမိခင်တစ်ယောက်တို့ဖြစ်တယ်လို့ဒေသခံတစ်ယောက်ကပြောပါတယ်ထိခိုက်တရာရရှိသူတွေလည်း9ယောက်ထပ်မင်းရှိနေပါတယ်စစ်တပ်ရဲ့လေကြောင်းသုံးပစ်ခတ်မှုကြောင့်ဒေသခံတွေတေဆုံးတရာရတာတွေအပြင်စင်ခေါင်းရွာစာတင်ကျောင်းနဲ့အိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စင်ခေါင်းရွာကရွာသားတွေကတော့လက်ရှိမှာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်
ကချင်ပြည်ချီဖွေမြို့နယ်ပန်ဝါမှာမီရှာတတူတူဖော်ရဲလောက်ွက်တစ်ခုမီပြူကျခဲ့ပြီးလူ20ကျော်ပျောက်ဆုံးနေတယ်လို့ပန်ဝါဒေသခံတွေကပြောပါတယ်ပျောက်ဆုံးနေသူတွေထဲမှာတရုတ်နိုင်ငံသား4ယောက်အခြားလောက်ွက်လုပ်သားတွေနဲ့အထွေထွေလုပ်သားတွေလည်းပါဝင်တယ်လို့ပြောပါတယ်ဇွန်လ4ရက်နေ့မနေ့ပိုင်းကမီပြူကျသွားတဲ့မီရှာတတူတူဖော်ရဲလောက်ွက်ဟာပန်ဝါမြို့ကနေ9မိုင်လောက်ပဲဝေးတဲ့အမှတ်3မီရှာတတူတူဖော်ရဲလောက်ွက်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာပျောက်ဆုံးနေသူအယောက်20ရဲကရုပ်အလောင်းငါးလောင်းကိုပဲတူးဖော်ရရှိထားပြီးတောင်အောက်အထိမီပြူကျသွားတဲ့အတွက်အလောင်းတွေကိုဆက်ရှာဖို့ခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်
ချင်းမြူတာတပ်ဗဟိုဌာနချုပ်ချင်းလုံမျိုးမှာမေလ31ရက်နေ့ကချင်းပြည်နယ်အစိုးရရဲ့တတိယအကြိမ်ကာကွယ်ရေးဆိုင်ရာအစည်းအဝေးကိုကျင်းပခဲ့ကြပြီးပြည်နယ်အတွင်းစစ်ကောင်စီကင်းစင်ရေးနဲ့အမျိုးသားလုံခြုံရေးပါဝင်တခြားကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာချင်းပြည်နယ်ထဲကနေစစ်ကောင်စီတပ်တွေအများဆုံးကင်းစင်ရေးဗျူဟာကျတဲ့နေရာတွေကိုဦးစားပေးသိမ်းပိုက်ဖို့ဆွေးနွေးခဲ့ကြပြီးနီးဗျူဟာမဟာဗျူဟာတွေရေဆွဲချမှတ်နေတယ်လို့ချင်းလန်ကောင်စီအထွေထွေတွင်ရင်းမှုဆလိုင်းပေါ်ကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းမှာ73စီတွေကိုအကန့်အသတ်နဲ့ရောင်းဝယ်နေရပြီးမဖြစ်မနေသုံးဖို့အတွက်ဝယ်မယ်ဆိုရင်တောင်ရပ်ကွက်ထောက်ခံစာယူပြီးမှဝယ်ရမယ်အခြေအနေဖြစ်လာနေပါတယ်မိလာကုံကရေကအခုလိုလုပ်နေတာဖြစ်ပြီး73စီအယောင်းဆိုင်တွေကနေတခြားဆိုင်တွေနဲ့လုပ်ငန်းရှင်တွေကိုတရက်ရောင်းချခွင့်မပြုဘူးလို့ဒေသတွင်းကအုပ်ချုပ်ရေးအကြီးအကဲကထုတ်ပြန်ထားပါတယ်အခုလိုအကန့်အသတ်နဲ့ရောင တောင်တပ်ဖွဲ့ကြီးအားပြီးတဲ့နောက်စစ်တပ်ဖက်က73စီနဲ့စားတောက်ကုန်တွေကိုစတင်တင်းကျပ်လာတာဖြစ်ပါတယ်လက်ရှိရှမ်းမြောက်ဒေသမှာ73စီတလီတာကို3600ကျပ်အထက်ရှိနေပါတယ်
တနင်္လာတိုင်းတဝဲမြို့အေရှိပြင်းရက်ကွယ်မှုလက်တန်းကျောင်းမှာအင်္ဂါနေ့နေ့လေပိုင်းကပောက်ကွဲမှုဖြစ်ပွားခဲ့လို့ကျောင်းသားတယောက်သေဆုံးပြီးကျောင်းသူကျောင်းသား25ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်နေ့လေပိုင်းထမင်းစား9နှစ်ချိန်မှာကျောင်းသားတချို့ကမပောက်ကွဲသေးတဲ့လက်နက်ကြီးကြီးလိုယူဆရတဲ့အရာကိုစော့ကစားရာကနေပောက်ကွဲခဲ့တာလို့ဒေသခံတွေကပြောပါတယ်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ
နေပြည်လွယ်ကောအချင်းထောင်ကနေနိုင်ငံရေးအချင်းသူတယောက်အပါအဝင်အချင်းသား6ယောက်လွတ်လာတယ်လို့ကရင်နီနိုင်ငံရေးအချင်းသားများအစည်းအရုံး KPPA ကထုတ်ပြန်ပါတယ်ပြန်လွတ်လာတဲ့သူ6ယောက်ထဲမှာနိုင်ငံရေးအချင်းသူတယောက်နဲ့တခြားအမှုတွေနဲ့ထောင်ချနေသူ9ယောက်ပါဝင်ပါတယ်လွတ်ရစီလို့ပြန်လွတ်လာသူတွေဖြစ်ပြီးဇွန်လ4ရက်နေ့ကပြန်လွတ်လာခဲ့တာလို့ KPPA ကဆိုပါတယ်လက်ရှိလွယ်ကောအချင်းထောင်ထဲမှာအချင်းသားတွေဟာအစားအသောက်နဲ့ဆေးဝါးအကူအညီတွေလုံလုံလောက်လောက်မရရှိတဲ့အတွက်အာဟာရချို့တဲ့မှုတွေနဲ့နာမကျန်းဖြစ်တာတွေများလာတယ်လို့ကူညီပေးနေသူတွေကပြောပါတယ
်အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါရှမ်းမြောက်ဒေသမှာရှမ်းဘာသာစပီနဲ့ရေးထူထားတဲ့ကျေးရွာအဝင်ဆိုင်ပုတ်တွေကိုတအားဘာသာနဲ့အစားထိုးမှုဟာဒေသခံတွေရဲ့သဘောထားမပါဝင်ဘူးလို့ဆိုကြပါတယ်ဒီကြောင့်တော့ကျွန်မအမေကစူးစီးထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်မှာမူရင်းရှမ်းဘာသာနဲ့ရေးထူထားတဲ့ရွာအဝင်ဆိုင်ပုတ်တွေကိုတအားပလောင်ဘာသာနဲ့အစားထိုးဖို့ဖြုတ်ချလိုက်တယ်လို့ဒေသတွင်းသတင်းအရေးမြစ်တွေကပြောပါတယ်ဒီလိုမျိုးလှုပ်ဆောင်ရမှာဒေသခံတွေကိုအသိပေးတာမျိုးမရှိပဲကျေးရွာအုပ်ချုပ်ရေးမှုတွေကိုပဲအစည်းအဝေးခေါ်ပြီးတော့ TNL ကသူတို့ရဲ့သဘောထားအတိုင်းဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှမ်းအမျိုးသားအရေးလှုပ်ရှားနေသူတယောက်ကပြောပါတယ
်ငါရှိပြီကအဲ့လိုမျိုးပြောင်းတဲ့ဟာကမူလသူတို့ရဲ့တေကိုတေတာဝင်ဥမာကျွန်တော်တို့ဒီနန်းဆန်လို့မန်တုံလို့အဲ့လိုမျိုးကိုတေတာကိုရဲ့အုပ်ချုပ်ခွင့်ကိုလူမျိုးဝင်ဥမာဆိုရင်ကျွန်တော်တို့ဒီလူရင်းနေထိုင်မှုကိုကျွန်တော်တို့ဒီကိုလူမျိုးဒီနေထိုင်တဲ့ဒီစာပေကိုတုံးတဲ့လူတုံးဆဲတဲ့လူမျိုးအဲ့လိုမှများတဲ့တေကမျိုးဆိုတော့ပြည်ထောင်စုမှာရှိမယ်လို့အတူတူရုံလုံးနေထိုင်တဲ့ကိုကျွန်တော်တို့ဒီပြည်ထောင်စုမှာဒီမာယူဝင်နော်ဒီမှာရှိအများဆုံးဒီရှမ်းပြည်ကချင်းနေနေတယ်အဲ့ဒီဘာသာစကားပြောင်းတာတွေတမျိုးလုပ်တဲ့ဟာတွေကကျွန်တော်ဒါကတော့လူမျိုးစုနဲ့ဆိုကြတော့ပဋိပက္ခတွေကိုပုံမှန်အမုံတရားတွေကိုကြီးထားလာစေနိုင်တယ်
TNL အနေနဲ့သူတို့ထိန်းချုပ်ထားတဲ့ဒေသမှာတအံဘာသာပြောင်းလဲဖို့လှုပ်ဆောင်နေတာမျိုးကပြဿနာမရှိပေမဲ့ကချင်နဲ့ရှမ်းစတဲ့တခြားလူမျိုးတွေအများဆုံးနေထိုင်ကြတဲ့ဒေသတွေမှာအခုလိုလှုပ်ဆောင်နေတဲ့အတွက်လူမျိုးစုတွေအကြားမှာပဋိပက္ခတွေပိုပြီးတော့ကြီးထွားလာစေနိုင်တယ်လို့ဆိုပါတယ်။မေလာပထမအပတ်ထဲမှာလည်းကိုခိုင်မျိုးနဲ့မန်းယူရွာမန်းယူလမ်းကွဲမှာရှိတဲ့ရွာအဝင်ဆိုင်ပုတ်တွေကို TNL ကအုတ်ချုပ်ရေးမှုကိုပဲအသိပေးပြီးတော့ဖြုတ်ချခဲ့တယ်လို့တအားမျိုးသားအရေးတက်ကြွလှုပ်ရှားနေသူတယောက်ကပြောပါတယ်
ရှမ်းနယ်လေသူတို့မှလည်းသူတို့ရဲ့စာသူတို့ရဲ့အလံနဲ့သူတို့မှကုလားရှိပြီးသားပြီလားဆိုတော့ဒါရေးနှစ်ပေါင်းများစွာကလေးကသူတို့ကတော့အလုပ်ထားပြီးသားကွာဒီရွာဆိုင်ပုတ်ကြီးသူတို့ရှမ်းပါပါမင်းတို့ရှမ်းလာနဲ့အဲ့ဆိုအဲ့နေရာကတကယ်လို့များတားနေရောရှမ်းနေရောရှိမဆိုရင်သူတို့ကတကယ်လို့ရှိမဆိုရင်တော့မရှမ်းနေရခုခုချက်ပေါင်းမှအသူတို့ကတော့သူတို့ရှမ်းနေကရင်ကလေးကလုပ်ထားဆို
လက်ရှိ TNL ရဲ့လှုပ်ရက်ကဒီမိုကရေစီမဆန်တဲ့အပြင်အတူရှင်တွဲနေထိုင်ကြတဲ့လူမျိုးစုတွေအကြားပဋိပက္ခတွေဖြစ်အောင်ဥတည်နေတယ်လို့ဒေသတွင်းတန်းအမျိုးသားအရေးတက်ကြွအလှရှားနေသူကပြောပါရယ် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့သူ့အနေနဲ့ကုခိုင်ဘက်ကအခြေအနေတွေကိုမသိရသေးဘူးလို့ပြောပါရယ်
ဒီကုခိုင်ဆိုင်ပုံနဲ့ပတ်သက်ပြီးတော့မှကျမစီအမသိရသေးဘူးပေါ့နော်မရှိသေးဘူးဘာမှလည်းတရင်တက်လာတာမတွေ့ရသေးဘူး
ဒေသခံတွေကရှမ်းစာပေတစ်ဖက်တအန်းစာပေတစ်ဖက်နှစ်ဘာသာနဲ့ရေးသားဖော်ပြပေးဖို့တောင်းဆိုထားကြပေမဲ့ဘိုဟိုရဲ့ခွင့်ပြုမိန့်ကိုစောင့်ရအောင်မယ်လို့မြေပြင်မှာရှိတဲ့ TNL တာဝန်ရှိသူတွေကပြောဆိုထားပါတယ် မြန်မာနိုင်ငံမှာရွှေဈေးနဲ့ဒေါ်လာဈေးကစံချိန်တင်မြင့်တက်လာပြီးလက်ရှိမှာတော့ရွှေတစ်ချပ်သားကို7,360ဝန်းကျင်အထိရှိလာပါတယ်။ဒီအခြေအနေကိုထိန်းနိုင်ဖို့စစ်ကောင်စီကဘာတွေလုပ်နေပါသလဲ။စစ်တပ်ကလုပ်နေတာတွေကရောရွှေဈေးနဲ့ဒေါ်လာဈေးကျလာဖို့အတွက်အလားအလာရှိရလား။ရမင်းကတင်ဆက်ထားပါတယ်။
စစ်တပ်အာဏာသိမ်းတဲ့ချိန်ကရွှေတစ်ချပ်သား73နဲမဲရှိခဲ့ရာကနေ3နှစ်အတွင်းမှာလေးစားထိဈေးတက်လာပြီးပြီးခဲ့တဲ့အပတ်မှာတော့မီးလင်းအခောက်ရွှေတစ်ချပ်သားကို7,360ဝန်းကျင်ထိစံချိန်တင်မြင့်တက်သွားခဲ့ပါတယ်။ဈေးကစားသူတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမကြာခဏခေါ်ယူညှိနှိုင်းတာတွေရှိသလိုဈေးမဖွင့်နိုင်အောင်လုပ်ခဲ့ပေမဲ့ရွှေနဲ့ဒေါ်လာဈေးတွေမကျလာဘူးလို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့ရွှေဆိုင်လုပ်ငန်းရှင်တယောက်ကအခုလိုပြပါတယ်။
အလုံးစုံညှိရတော့ကျွန်တော်တို့သူတို့ပြောတဲ့ဈေးနဲ့ရောင်းမယ်ပြီးရင်ဒီရောင်းလက်ခကိုရိုက်တယ်ဒီလက်ရှိဈေးနဲ့အဲ့လိုမျိုးဥပဒေကိုကြောင်ပြီးလောက်ရတာပေါ့နော်ဘယ်လိုနောက်ဆုံးတော့သူတို့ကြိုက်တယ်လို့လောက်တက်နေတာပဲရှိရတက်တော့နောက်ဆုံးသူတို့ဘာလုပ်လဲဆိုတော့ဆွေကစားတဲ့လူတွေဒေါ်လာကစားတဲ့လူတွေဘာလို့ဆိုတော့သူတို့ကမဖမ်းဘူးသူတို့ရုံးခေါ်လိုက်ကျွန်တော်မိမအလုံးပေးလို့ရုံးမနေလိုက်တယ်ပြီးညနေပိုင်းဆိုင်ပိတ်ချိန်နှစ်နာရီသုံးနာရီသူတို့ပြန်အဲ့တော့သူတို့အဲ့လိုခေါ်ရတာကြာပြီပဲဒါပေမဲ့အဲ့ဒါလည်းဒါဆွေဈေးမကြောက်ဘူးဒေါ်လာဈေးမကြောက်ဘူး
ရွှေစင်းလုံးမတိမငိမ်ဖြစ်စေဖို့လုပ်နေတဲ့လုပ်ငန်းရှင်40လောက်ကိုဇွန်လ2ရက်နေ့မှာအာနာပိုင်တွေကခေါ်ယူစစ်ဆေးခဲ့တဲ့အထက်မှာမော်လမြိုင်မြို့က4ယောက်ပါသွားတယ်လို့မွန်ပြည်နယ်ရွှေလုပ်ငန်းရှင်တင်းဝင်းတယောက်ကပြောပါတယ်
။တုံးမ4ယောက်ပါသွားတယ်လေ။ဥပန်းဦးရဲ့ဥပန်းဦးမမရဲ့မောင်တန်းရဲ့ဦးညက်လေးရဲ့လေ။အဲ့ဒီ4ဝက်ရန်ကုန်မှာဆက်ရှင်းရတယ်လေ။အခုကျွန်တော်ပြီးလုပ်ပြီးတော့ထင်တာပဲလိုလားအနေထားတော့မသိဘူး။ဒိနာတိကြမရတယ်။မနေ့ကဆိုတင်တဲ့အရောက်လေးကတည်းကဆင်းလာမှပါလား။
လက်ရှိရွှေဈေးကွက်ဟာကြားဖြတ်လုပ်ငန်းတွေနဲ့ဆက်နွယ်နေပြီးနောက်ွယ်မှာစစ်ကောင်စီကလူတွေတွယ်ဝိုက်ပြီးပါဝင်နေတာလို့ဘန်ကောက်ကိုထွက်ပြေးရောက်ရှိနေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကပြောပါတယ်
ကျန်ပြန်တော့ကလေအိမ်ပေါ်မှာပြရဒီစကားစားနဲ့မင်းနော်အချို့ကောင်တွေကဘယ်လိုခေါ်မတိုင်းမဟုတ်ပဲဝိုက်ပါနေရှိတယ်။အဲအပင်နေရာမှာဆောက်လုပ်ရေးကဏ္ဍတို့ပါမိတ်ကဏ္ဍတို့အဲ့မှာညိတယ်ညိတယ်ညိတယ်ကြားပြန်ကြီးပဲ။ဥမနေပြတော့မှဆိုလို့ရှိရင်ဟိုတယ်တွေဆောက်ထားတာအများကြီးဘာမှမသိဘူးဘာဝင်ဝင်မရှိဘူး။ဟိုတယ်ကလည်းဘယ်လိုမှအဲ့ဒီမှာမလာအောင်အဲ့ဒီကောင်တွေကြားပြန်ရတယ
်။ရွှေစည်းကွက်ကတော့လောလဲဆယ်မှာငိန်နေပြီးအဝယ်ရှိနေပေမဲ့အရောက်မရှိဘူးလို့ဆိုကြပါတယ်။လက်ရှိမှာရွှေရောင်းဝယ်တွေရပ်တနေပြီးလောလောဆယ်မှာတော့ရွှေဆိုင်လုပ်ငန်းရှင်တချို့ကထွက်ပြေးနေရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ရှင်
။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်တံတွဲမြို့နယ်တဲကစင်ကောင်းရွာကိုစစ်ကောင်စီတပ်က၂ရက်ဆက်တိုက်လေကြောင်းကနေပုံကျဲခဲ့လို့တရက်ခံမျိုးသမီး၂ယောက်တိဆုံးသွားပါတယ်။ကချင်ပြည်ကြီးပွေမြို့နယ်ပန်းဝါမှာမြေရှားတတူတူဖော်တဲ့လောက်ွက်တစ်ခုပြိုကျခဲ့ပြီးလူ20ကျော်ပျောက်ဆုံးသွားပါတယ်။
တော်ရရှင်ရဲ့ခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါရည်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါဖီဂါဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်မှာဖြစ်ပါရခင်ဗျာ VO ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
၃နှစ်ကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံရဲ့ပဋိပက္ခအတွင်းလူသားချင်းစာနာမှုအခြေအနေတွေဟာဆိုးတထက်ဆိုးလာနေပါတယ်ကုလသမဂ္ဂရဲ့မှတ်တမ်းတွေအရလွန်ခဲ့တဲ့တစ်နှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်နေသူအရေအတွက်ဟာ 18.6 တန်းကနေ 18.6 တန်းအထိတသန်းတိုးလာခဲ့ပြီးပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 1.8 တန်းကနေ 3 တန်းအထိ 3 ပုံ 2 ပုံတိုးလာခဲ့ပါတယ်။အဲ့ဒီအထက်မှာကလေးနဲ့လူငယ်တွေဟာအပြင်းထန်ဆုံးထိခိုက်ခံစားရသူတွေဖြစ်ပါတယ်။မြန်မာနိုင်ငံကကလေးငယ်တွေဟာအိုးအိမ်ဆုံးရှုံးမှုပညာရေးဆုံးရှုံးမှုထိခိုက်ဒဏ်ရာရရှိမှုအစာအိမ်စာမလုံလောက်မှုမပေါက်ကွဲသေးတဲ့မြေမြုပ်မိုင်းနဲ့ဘုံးစံအမြောက်စံတွေရဲ့ထိခိုက်မှုစားတဲ့ဘေးအန္တရာယ်တွေနဲ့ဆုံးရှုံးမှုတွေခံစားနေရပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကပြောပါတယ
် Myanmar's children face the brunt of the violence and will have to live with the consequences of this kind
မြန်မာကလေးငယ်တွေဟာဇက်ဖက်တိုက်ခိုက်မှုတွေရဲ့ဒဏ်ကိုခံစားရပါတယ်ဒါပြင်ပြည်ပခါတွေရဲ့နောက်ဆက်တွဲစိုးကျတွေကိုဆယ်စုနှစ်တွေနဲ့ချီခံစားနေရအောင်ပါဒါကြောင့်မြန်မာပြည်ရေးချင်းကက်လှုပ်ဆောင်ရမှာ ်ခလေးတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေကိုဦးစားပေးဆောင်ရွက်ရပါမယ်။ခလေးတွေကိုဦးစားပေးကာကွယ်ရပါမယ်။မြန်မာပြည်ရဲ့အနာဂတ်ပိုးပြီးတော့ငြိမ်းချမ်းဖို့ဒီမိုကရေစီရှိဖို့ဦးတည်ဖော်ဆောင်တဲ့အစီအစဉ်တွေကိုအပြည့်အဝပံ့ပိုးပေးရပါမယ်။အထူးသဖြင့်တော့လူငယ်ကောင်းဆောင်တွေနဲ့ဒီမိုကရေစီလိုလားတဲ့အစုအဖွဲ့တွေကိုဖြစ်ပါတယ်
။မကြသေးမီကပဲမြန်မာစစ်တပ်ဟာ2010ခုနှစ်ကပြဋ္ဌာန်းခဲ့တဲ့စစ်မှုမထမ်းမနေရဥပဒေကိုအကောင်အထည်ဖော်လိုက်ပါတယ်။ထောင်ထဲချီတဲ့ရိုဟင်ဂျာအမျိုးသားနဲ့လူငယ်တွေကိုလည်းစစ်သားအဖြစ်စုဆောင်းခဲ့တယ်လို့အစီရင်ခံချက်တွေထွက်ပေါ်လာခဲ့ပါတယ်။ဒီစစ်မှုတန်းဥပဒေအရအလွန်အားနည်းတဲ့လူမှုအတိုင်းအဝိုင်းတွေအပေါ်အခွင့်ကောင်းယူအသုံးချတာတွေဖြစ်လာသလိုအကြောက်တရားသွတ်သွင်းမှုအနိုင်ကျင့်မှုအကြမ်းဖက်မှုတွေကိုသာဖြစ်စေမှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းဖီကပြောပါတယ
် We must call on the military and all parties to the conflict to prioritize the protection of all civilians.
မြန်မာစစ်တပ်နဲ့ပြည်ပခန့်အတွင်းပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့နိုင်ငံကလူသားချင်းစာနာမှုဥပဒေတွေနဲ့အညီအရက်သားတွေကိုအကာအကွယ်ပေးဖို့နဲ့အကူအညီလိုအပ်နေသူတွေထံလူသားချင်းစာနာမှုအကူအညီတွေပေးပို့ခွင့်ပြုဖို့ကျွန်တော်တို့အားလုံးကဝိုင်းဝန်းတိုက်တွန်းရပါမယ်
။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်အကြားပေါ်မိုးဆိုးဝါးလာနေတဲ့အခြေအနေတွေကိုမပြတ်စောင့်ကြည့်နေပါတယ်လို့လဲတန်အမတ်ကြီးသောမတ်စ်ဂရင်းဖီးကပြောပါတယ်2024ခုနှစ်ပထမ5လအတွင်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဟာ2022ခုနှစ်နဲ့2023ခုနှစ်နှစ်နှစ်ပေါင်းတိုက်ခိုက်မှုထက်ပိုများတယ်လို့လဲတန်အမတ်ကြီးကပြောပါတယ
် Since the beginning of this year Myanmar's military regime has carried out nearly 1000airstrikes
across the 2024နှစ်စံပိုင်းမှာမြန်မာစစ်ကောင်စီတပ်ဖွဲ့တွေဟာတမ်းမြေအနှံ၄ချောင်းတိုက်ခိုက်မှုအကြိမ်တစ်ထောင်နီးပါးလုပ်ခဲ့ပါတယ်။ဒါဟာဗျမ်းမြတစ်ရက်ကို6ကြိမ်ရှိပါတယ်။၄ချောင်းတိုက်ခိုက်မှု5ကြိမ်တည်းကတစ်ကြိမ်ဟာရခိုင်ပြည်နယ်အတွင်းတိုက်ခိုက်တာဖြစ်ပြီး၃ဘုံတဘုံဟာရဲသားတွေကိုထိခိုက်စေတာဖြစ်ပါတယ်။ဒီတိုက်ပွဲတွေအကြားရိုဟင်ဂျာလူမှုအတိုင်းဝိုင်းတွေဟာအကြမ်းဖက်တိုက်ခိုက်မှုကိုခံကြရပါတယ်
။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 နဲ့အညီမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံပါတယ်လို့တန်အမတ်ကြီးကပြောပါတယ်။တကဘာလုံးအတိုင်းအတာလှုပ်ရှားမှုနဲ့ပြည်ဝတဲ့ချင်းကပ်ဆောင်ရွက်မှုကသာလျှင်မြန်မာနိုင်ငံရဲ့ဆိုးဝါးရှည်လျားလာတဲ့ပဋိပက္ခတွေကိုငြိမ်းချမ်းစွာအဆုံးသတ်နိုင်မဲ့နည်းလမ်းကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။
အမေရိကန်ဆူရရဲ့သဘောရအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောရအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်သံဃာထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့တည်င်းပေးဖို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့တည်င်းအချင်းချင်းကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။မကြသေးခင်ကပဲမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့စကိုင်းတိုင်းအခြားဒေသတွေမှာအရက်သားတွေအစုလိုက်ပြုံလိုက်ကိုစစ်တပ်ကတပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းတွေအတွက်ပြင်းပြင်းထန်ထန်ရှုတ်ချကြောင်းကုလအတွင်းမှုချုပ်ကူတရက်စ်ကပြောဆိုပါတယ်။အဲ့ဒီလို့ရဟာရခိုင်လူမျိုးတွေကိုပြစ်မှတ်ထားတာဖြစ်ပြီးအဲ့ဒီမှာရိုဟင်ဂျာတွေကိုလည်းဆက်လက်ဖိနှိပ်နေတာကြောင့်ဒေသခံတွေအားလုံးအတွက်အကာအကွယ်ပေးဖို့လိုအပ်နေတယ်လို့ကူတရက်စ်ကအလေးပေးပြောကြားသွားပါတယ်။အမေရိကန်နဲ့နီတိုမဟာမိတ်တို့အနေနဲ့ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းကိုပြစ်မှတ်ထားပဲနဲ့အထောက်ပံ့တွေကိုဆက်ပြီးတော့ပေးသွားမှာဖြစ်ကြောင်းပြင်သစ်မှာကျင်းပနေတဲ့ဒီဒီနေ့အနည်း80ပြည့်အခမ်းအနားမှာသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှာတာဝန်ထမ်းဆောင်မဲ့နိုင်ငံ15နိုင်ငံတွေကအမြဲတမ်းကိုယ်စားလှယ်မဟုတ်တဲ့နှစ်နှစ်သက်တမ်းတာဝန်ထမ်းဆောင်မဲ့အလှည့်ကျ5နိုင်ငံကိုကုလထွေးညီလာခံကအတည်ပြုပေးလိုက်ပါတယ်။အခုအတည်ပြုလိုက်တဲ့အထက်မှာဒိမတ်၊ဂရိ၊ပါကစ္စတန်၊ပနားမားနဲ့ဆိုမာလီးယား၅နိုင်ငံဟာ2025ဇန်နဝါရီတရနေ့မှာစပြီးတော့တာဝန်ယူကြမှာဖြစ်ပါတယ်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်တွေကိုပြောပြခဲ့တာပါ။ဒီကနေ့မနက်အစီအစဉ်အတွက်ထုတ်လို့ရမှုကတော့ကိုစုံမိုးကျော်ဖြစ်ပါတယ်။ဒီအစီအစဉ်အတွက်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။VOA American Tan ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီ9:00နာရီ90 mm 40 50 52တို့ကနေ တင်ဆက်ခဲ့တာပါချင်းမိတ်ဆွေတွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေနိုင်ကြပါစေ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ရောင်းပါခင်ဗျာ